Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇွန်လ23ရက်ဗုဒ္ဓနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပယ်သတင်းတွေကိုမက်ကင်ပြူတွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညမှာပါအမေရိကန်လူမှုဝန်ဝိုင်းတွေအကြောင်းယုံကြည်မှုပြန်တည်ဆောက်ရေးနည်းလမ်းတွေကိုသမ္မတဥဘာမာဦးဆောင်ပြီးဒီကနေ့အင်ဗျူရမှာဆွေးနွေးကြဖို့ရှိပါတယ်တောင်တရုတ်ပင်လယ်ရေပယ်နဲ့အငင်းပေါင်းမှုကိစ္စတရားရုံးဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ရုံးနဲ့ဖိလစ်ပိုင်ကြားတွဲဆုံဆွေးနွေးခြင်းနဲ့လေးသံတွေထွက်လာသလိုအင်အားသုံးဖြည့်ရှင်းတာရှောင်ကြဖို့မြန်မာနိုင်ငံကြားရေးဌာနကတိုက်တွန်းပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဌာနအကြံပေးပို့ကိုဟာဒီကနေ့ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဒီညနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့တောင်တရုတ်ပင်လယ်ပြင်နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးနိုင်ငံတကာခုံတမာရီယုံကဆုံးဖြတ်ချက်ချပြီးတဲ့နောက်မြန်မာနိုင်ငံဘက်ကဘယ်လိုပြောဆိုထားပါသလဲ
အရှင်ဖြစ်မဲ့အားလုံးကိစ္စတွေကိုတက်ဆိုင်ရာပါတီဆီကနေပြီးတော့တက်ဆိုင်ရာနိုင်ငံတွေကနေပြီးတော့ရှောင်ကျဉ်ကြပါဆိုပြီးတိုက်တွန်းတာရှိတယ်
မြန်မာနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရဦးအောင်မျိုးမြင့်ပြောသွားတာပါဒီအကြောင်းနဲ့အတူအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မှဘာသာနဲ့ပတ်သက်ပြီးနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကြီးရဲ့ထုတ်ပြန်ချက်ပေါ်မှဘာသာရဲ့သဘောထားနဲ့တဘာဝပဝန်ကျင်ထိန်းသိမ်းရေးဆိုင်ရာသတင်းဆောင်ပါတဲ့ဘက်ကလည်းနှားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မာကင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင
်အမေရိကန်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေလူမှုအခွင့်အရေးကောင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနိုင်ငံရေးကောင်းဆောင်တွေကိုသမ္မတဘရက်အိုဘားမားကဒီကနေ့အင်ဗျူရိုမှာတွေ့ဆုံပြီးလူမှုဝန်ဝိုင်းတွေကြားယုံကြည်မှုပြန်တည်ဆောက်ဖို့နည်းလမ်းတွေကိုဆွေးနွေးကြဖို့ရှိပါတယ်။လူမှုဝန်ဝိုင်းတွေနဲ့သူတို့ကိုကောက်ကွယ်ပေးဖို့တာဝန်ယူထားကြတဲ့ရဲတပ်ဖွဲ့ဝင်တွေကြားတင်မောက်မှုတွေကရှိနေတာပါ။အမေရိကန်ပြည်ထောင်စုဟာတချို့ပြောနေသလိုကွဲပြားနေတာမဟုတ်ပါဘူးလို့သမ္မတအိုဘားမားကအခိုင်အမာပြောဆိုအပြီးနောက်ပြန်မှာပဲအခုလိုတွေ့ဆုံဆွေးနွေးဖို့စီစဉ်ထားတာပါ။လွန်ခဲ့တဲ့သတင်းပတ်တွင်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကနေကျွန်တော်တို့ရဲ့ဒီမိုကရေစီမှာအနယ်ရှိုင်းဆုံးအကွဲအကြောင်းကြီးရှိနေတာပေါ်လာတယ်လို့ Texas ပြည်နယ် Dallas မြို့မှာတနက်နေ့ပြစ်ခံရပြီးတည်ဆုံသွားတဲ့ရဲတပ်ဖွဲ့ဝင်9ဦးအတွက်အင်္ဂါနေ့ကလုတ်တဲ့အောက်မီဝယ်ဂုံပြုခန်းနာမှာသမ္မတဥပမာကပြောခဲ့ပါတယ်။ Louisiana နဲ့ Minnesota ပြည်နယ်တွေမှာလူမဲမျိုးသား2ဦးကိုရဲတပ်ဖွဲ့ဝင်တွေကတတ်ခဲ့တဲ့အပေါ်ဒေါသထွက်တဲ့လူမဲစစ်ပြန်တဦးက Dallas မြို့မှာရဲတပ်ဖွဲ့ဝင်တွေကိုပြီးခဲ့တဲ့သတင်းပတ်တွင်6မြောင်းပြစ်ခတ်ခဲ့တာပါ
။တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့တရုတ်နိုင်ငံကပြောထားတဲ့အပေါ်ဥပဒေကြောင်းအရခိုင်လုံမှုမရှိဘူးဆိုပြီးအနုညာကြားခုံရုံးကအင်္ဂါနေ့မှာဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်တို့တွဲဆုံဆွေးနွေးဖို့အစပြောလာနေကြပါပြီ။ဒီလိုတွဲဆုံဆွေးနွေးခြင်းအဖြစ်လက်နက်ကင်ပြိပက္ခဖြစ်မဲ့အလားအလာရော့သွားနိုင်တာကြောင့်နိုင်ငံရေးအရအများလက်ခံနိုင်တာကြောင့်ပါ။ဒီဆုံးဖြတ်ချက်ကိုဖိလစ်ပိုင်ဆိုရကကြိုဆိုခဲ့ပေမဲ့တရုတ်နိုင်ငံဘက်ကတော့လက်မခံကြောင်းချက်ချင်းတုံ့ပြန်ခဲ့တာပါ။ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပမာမခန့်တုံ့ပြန်ခဲ့ပေမဲ့တွဲဆုံဆွေးနွေးဖို့ဆန္ဒရှိကြောင်းကိုလည်းအင်္ဂါနေ့တုန်းကအရေးအမှုပြောပါရယ်။ရမော့ဆရာဆလန်ကြီးကတော့အဆုံးသတ်သွားပါပြီ။မှန်ကန်တဲ့လမ်းကြောင်းပေါ်ကိုပြန်ပြီးတော့ရှောင်လိုက်ရမယ်အချိန်မှာဖိလစ်ပိုင်ဆိုရတဲ့အနေနဲ့တောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်ပြီးတော့တရုတ်ဆိုရနဲ့တွဲဆုံဆက်ဆံညှိနှိုင်းလို့တဲ့ဆန္ဒရှိတယ်ဆိုတာကိုမကြခင်တုန်းကပြသခဲ့တာကိုလည်းတရုတ်ဆိုရကသိထားပါရယ်လို့ဆိုပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကအင်္ဂါနေ့မှာပြောဆိုပါရယ်။တောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေမပါဝင်ပဲနှစ်နိုင်ငံအကြားတွေ့ဆုံဆွေးနွေးလို့တဲ့ဆိုတာကိုတရုတ်ဆိုရကဟိုအရင်ကတည်းကပြောလာခဲ့တာပါပြီးခဲ့တဲ့လ30ရက်နေ့ကသမ္မတတာဝန်စတင်ယူခဲ့တဲ့ဖိလစ်ပိုင်သမ္မတတဲ့ရော်ဒရီဂိုဒူတာတက်ကလည်းတရုတ်နိုင်ငံနဲ့ဒီနှစ်နိုင်ငံကြားဆက်ဆက်ညှိနှိုင်းတာတွေလှုပ်သွားလို့တဲ့ဆိုတာကိုသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်ကတည်းကပြောဆိုလာခဲ့တာပါရှင်
တောင်တရုတ်ပင်လယ်ရေးကိစ္စနဲ့ပတ်သက်တဲ့အနုညာတာခုံရုံးရဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံကမှတ်သားထားတဲ့အကြောင်းအဲ့ဒီဆုံးဖြတ်ချက်ရဲ့အကျိုးတရားမှုနဲ့ဒေတာရင်းနဲ့ပြင်ပကိုရိုက်ခတ်လာနိုင်မဲ့ကြရက်ကိုမြန်မာနိုင်ငံကစောင့်ကြည့်လာနေတယ်လို့မြန်မာနိုင်ငံကြားရေးဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။1982ခုနှစ်ကုလသမဂ္ဂပင်လယ်ပြင်ဥပဒေဆိုင်ရာသဘောတူညီချက်နောက်ဆက်တွဲ9အရတောင်တရုတ်ပင်လယ်ရေးကိစ္စနဲ့ပတ်သက်ပြီးဇူလင်လ12ရက်အင်္ဂါနေ့မှာအနုညာတာခုံရုံးကဆုံးဖြတ်ချက်ချပြီးတဲ့နောက်မြန်မာနိုင်ငံကြားရေးဌာနရဲ့သတင်းထုတ်ပြန်ချက်ထွက်လာတာပါ။မြန်မာနိုင်ငံဟာတောင်တရုတ်ပင်လယ်တွင်နယ်မြေပိုင်ဆိုင်တယ်လို့ကြေညာထားတဲ့နိုင်ငံတွေထဲမှာမပါပေမဲ့တောင်တရုတ်ပင်လယ်တွင်ဖြစ်ပေါ်တိုးတက်မှုတွေကိုအလေးနဲ့ထားတယ်လို့တရင်ထုတ်ပြန်ချက်မှာပြောထားပါတယ်။အငင်းပွားမှုကို1982ပင်လယ်ပင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အပါအဝင်နိုင်ငံအားလုံးကတိမှတ်ပြုတဲ့ပြည်ပဆိုင်ရာဥပဒေအခြေခံမူတွေနဲ့အညီဆွေးနွေးတာ၊ချစ်ကြည်ရင်းနှီးစွာညှိနှိုင်းတာတွေကနေတဆင့်ငြိမ်းချမ်းစွာဖြည့်ဆည်းရေးကြိုးပမ်းမှုတွေအားလုံးကိုအစဉ်အမြဲအားပေးထောက်ခံတယ်လို့လည်းဆိုပါတယ်။သက်ဆိုင်တဲ့နိုင်ငံတွေအနေနဲ့အခြေအနေကိုတင်းမာစေတဲ့လှုပ်ဆောင်မှုတွေပေါ်ထိန်းသိမ်းဆောင်ရွက်ကြဖို့ပြဿနာကိုအင်အားသုံးဖြည့်ဆည်းတာဒါမှမဟုတ်ချင်းချောက်တာတွေကနေစောင့်ကြည့်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဟာစီးမီးဥပဒေကိုအခြေပြုတဲ့အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့လျောက်နိုင်ငံတကာတိုက်ဝန်းအတွင်းနိုင်ငံခြားဆက်ဆံရေးကိုကောင်းထည်ဖော်တာမှာ စီမင်းဥပဒေကိုလေးစားလိုက်နာရေးကတိပြုထားပါတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံအနေနဲ့တောင်တိုးပင်လယ်တွင်နိုင်ငံတွေလိုက်နာရမယ့်လူထုံးလုံနည်းဆိုင်ရာကြေညာချက်အပြည့်အဝနဲ့ထိရောက်စွာအကောင်အထည်ပေါ်ရေးတောင်တိုးပင်လယ်တွင်ကျင့်သုံးတဲ့ဆောလင်စွာပေါ်ထွက်ရေးအတွက်တူညီဆန္ဒပေါ်အခြေပြုပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေတရုတ်နိုင်ငံတို့နဲ့ဆက်ပြီးလက်တွဲလုပ်ကင်သွားမယ်လို့လည်းမြန်မာနိုင်ငံကြားရေးဌာနရဲ့ဒီကနေ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံနဲ့အနီးအနားမှာနောက်ထပ်တပ်ဖွဲ့ဝင်ရပောင်းများစွာကိုချထားပြီးလိုအပ်လာရင်စစ်ပွဲဒေသကိုလွတ်ဖို့အဆင့်သစ်ဖြစ်နေကြမယ်လို့အာဖဂန်စစ်ဘက်ကကြေညာတာကိုလက်တွေ့မှာပါတဲ့ပြောဆိုချက်တစ်ခုဆိုပြီးဒီကနေ့မှာတာလီဘန်တွေကပယ်ချပါရယ်အမေရိကန်တပ်ဖွဲ့ဝင်နောက်ထပ်400လောက်ကိုအာဖဂန်နဲ့အနီးအနားမှာချထားမယ်လို့အာဖဂန်နစ္စတန်ကအမေရိကန်တပ်မှုဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကကြေညာအပြီးနောက်တစ်ရက်မှာပဲတာလီဘန်တွေကတုံ့ပြန်လိုက်ကြပါအဲ့တပ်ဖွဲ့တွေကိုဘယ်မှာချထားမယ်ဆိုတော့ဗိုလ်ချုပ်ကြီးနီကိုဆန်ကမပြောပါဘူးအာဖဂန်မှာလက်ရှိအမေရိကန်တပ်ဖွဲ့အင်အား8400ရှိနေတာပါသမ္မတဘရက်အိုဘားမားကလုတ်ပိုင်ခွင့်ပေးထားတဲ့စီးရင်ဆိုင်ရာနီလန်အသစ်တွေကိုသူနေစင်လို့အသုံးပြုလှုပ်ဆောင်နေတယ်လို့ဗိုလ်ချုပ်ကြီးကပြောပါတယ်ဒီထဲမှာတာလီဘန်တွေကိုလေကြောင်းကတိုက်ခိုက်တာနဲ့အာဖဂန်တပ်ဖွဲ့တွေထိုးစစ်ဆင်တိုင်းရေးတခြားထောက်ပံ့ပေးတာတွေပါပါတယ်အမေရိကန်စစ်သားတွေကိုလုတ်ပိုင်ခွင့်ပို့ပေးပြီးအာဖဂန်နယ်မြေအပြင်ဘက်မှာနောက်ထပ်တပ်ဖွဲ့ဝင်ရပောင်းအနည်းငယ်လောက်ချထားတာလောက်နဲ့တော့သူတို့အဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုဟန်တားနိုင်မှာမဟုတ်ဘူးလို့တာလီဘန်ပြောခွင့်ရစာဘီဟူလာမူဂျာဟစ်ကပြောပါရယ်လက်တွေ့မှာပါတဲ့စကားတွေပြောတာထက်ကတလဲလဲနဲ့အတိတ်ပဲမဲ့ကြေညာချက်တွေကိုထုတ်ပြန်နေတာထက်အမေရိကန်နဲ့မဟာမိတ်တွေဟာအာဖဂန်နိုင်ငံကိုသိမ့်ပိုက်ထားတာအဆုံးသတ်တဲ့နဲ့လို့တာလီဘန်ပြောခွင့်ရကပြောပါရယ်ရှင
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไซโดมิเตอร์25กิโลเฮิรตซ์11965ไซโดมิเตอร์32กิโลเฮิรตซ์9273ไซโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไซลันมิเตอร์190กิโลเฮิรตซ์1505รู้เนี่ยบาทุ่ลืนปีนี่บาเลยครับ
ดีริกานี่บุรุญญาเบตรนี่กูไดเยเสร็จแล้วทุ่ลืนนี่บาเลยမြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနဂျန်ပီဘုတ်ကိုခရစ်စတီကင်နေဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးစကော့မာစီယောနဲ့အတူဒီကနေ့မနေ့ပိုင်းကရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ဆုံဆွေးနွေးကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတို့ကြားဆက်ဆံရေးပိုပြီးမြင့်တင်နိုင်မယ့်နည်းလမ်းတွေနဲ့ဆက်လင်းပြီးဆွေးနွေးကြတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒေသခံလူမှုအသိုက်အဝန်းတွေအတွက်အလုပ်ကံအခွင့်အလမ်းတွေပိုပြီးဖန်တီးပေးနိုင်မယ့်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုတွေပိုပြီးတိုးမြင့်သွားနိုင်ဖို့အတွက်သူဟာဆက်ပြီးဦးဆောင်လှုပ်ရှားသွားမယ်သူတို့ဖြစ်ပါတယ်လို့ Mrs. Kennedy ကဆွေးနွေးပွဲမှာပြောခဲ့ပါတယ်။မြန်မာအစိုးရရဲ့ဤမှန်းချက်ပန်းနိုင်ဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးနဲ့နိုင်ငံတော်ဝန်ရှိပြည်သူတွေအတွက်ပိုပြီးကောင်းမွန်တဲ့စီးပွားရေးအခွင့်အလမ်းတွေမြင့်တင်ဆောင်ရွက်နေတဲ့ပေါ်အမေရိကန်ပြည်ထောင်စုကလည်းဆက်ပြီးကူညီပံ့ပိုးသွားမယ်လို့တန်ယုံကရေးထားပါတယ်။ Mrs. Kennedy ဟာသမ္မတဘရက်အိုဘားမားကကမ္ဘာကထပြုထားတဲ့အစီအစဉ်တစ်ခုဖြစ်တဲ့အရှိတောင်အရှာလူငယ်ကောင်းဆောင်အစီအစဉ် Wisely အဖွဲ့ဝင်တွေဖြစ်ကြတဲ့မြန်မာလွှတ်တော်အမတ်တို့နဲ့လည်းဒီကနေ့မှပဲတွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးမှာကြံနေသေးတဲ့အခွင့်အလမ်းတွေစိန်ခေါ်မှုတွေကိုဆွေးနွေးကြတယ်လို့တန်ယုံရဲ့ Facebook မှာဖော်ပြထားပါတယ်။Mrs. Kennedy ဟာကန်ဒီရဲ့အခုမြန်မာနိုင်ငံခီးစဉ်ဟာဇူလိုင်လ12ရက်နေ့ကနေ14ရက်နေ့ထိဖြစ်ပြီးမြန်မာဒီမိုကရေစီအခုအပြောင်းကိုအမေရိကန်ပြည်ထောင်စုကလေးနက်ထားကြောင်းပြည်သူလူထုအချင်းချင်းအကြဆက်ဆံမှုရဲ့တန်ဖိုးနဲ့မြန်မာနိုင်ငံစီးပွားဖွံ့ဖြိုးမှုအတွက်အမေရိကန်ရဲ့အထောက်ပံ့အရေးပါမှုကိုအလေးထားဖော်ပြရာရောက်တယ်လို့သူခီးစဉ်မတိုင်ခင်ထုတ်ပြန်ချက်မှာအမေရိကန်နိုင်ငံသားရေးဌာနကပြောထားပါဗျ။အ
မေရိကန်ပြည်ထောင်စုအသံလွှင့်လုပ်ငန်းများအုပ်ချုပ်ရေးမှုများအဖွဲ့ BBC ဥက္ကဋ္ဌ NBC Universal ရုပ်သံဌာနရဲ့အမှုဆောင်အရာရှိတဦးဖြစ်သူ Jeff Shea ဟာဒီသတင်းပတ်အတွင်းလုပ်ငန်းကိစ္စနဲ့မော်စကိုကိုသွားတာမှာရုရှားနိုင်ငံကပြည်ဝင်ခွင့်မပြုတဲ့အဖြစ်နိုင်အတော်ကြာထိန်းသိမ်းခဲ့ပါတယ်။မော်စကိုလေဆိပ်ကိုရောက်သွားပြီးဝင်ခွင့်ရဖို့အတွက်တန်းစီစောင့်နေချိန်မှာသူ့ကိုဆွဲထုတ်သွားပြီးတော့ဖမ်းထားခဲ့တယ်လို့ Mr. Shea က New York Times သတင်းစာကိုပြောပါတယ်။BBC ဟာ Voice of America American အသံလွတ်လပ်သောအာရှအသံ RFA နဲ့လွတ်လပ်သောဥရောပအသံ IFE တို့အပါအဝင် American အစိုးရကရပုံငွေထောက်ပံ့ထားတဲ့အသံလွင့်လုပ်ငန်းကြီးကိုကြီးကြပ်တဲ့အပုပ်အဖွဲ့ပါ။ Mr. Shea ကသူ့ကိုဒီပိတ်ထားတဲ့အခန်းတစ်ခုထဲမှာနိုင်အတော်ကြာထိန်းသိမ်းခဲ့တယ်လို့ BBC ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။နောက်ပိုင်းမှာတော့ Amsterdam ကိုထွက်ခွာမဲ့လေရင်တစင်းပေါ်တက်ဖို့ရုရှားလုံခြုံရေးတာဝန်ရှိသူတွေကသူ့ကိုခေါ်သွားခဲ့ပါတယ်။သူကရုရှားနိုင်ငံထဲဝင်ခွင့်မပြုတာဟာအများနဲ့တည်သွားမှာဖြစ်ပြီးတော့တသက်လုံးပိတ်ပင်လိုက်တာဖြစ်တယ်လို့လည်းဒီလေးစိတ်လုံးချုပ်ရေးတာဝန်ရှိသူတွေကပြောတယ်ဆိုပြီးတော့သူနဲ့အတူခီးသွားတဲ့လုပ်ဖော်ကင်ဘတ်တွေကို Shell ကပြောတယ်ဆိုပြီး PPG ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူကဘာကြောင့်ထိန်းသိမ်းချတယ်ဆိုတာကိုရုရှားကအသေးစိတ်မပြောဘူးလို့လည်းဆိုပါတယ်။ဒီဖြစ်နဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အတွက်ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး John Taft နဲ့ PPG တာဝန်ရှိသူတွေဒီနေ့မော်စကိုမြို့မှာတွေ့ဆုံဆွေးနွေးကြတဲ့အကြောင်းလဲ PPG ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
ရာထူးကနောက်ထပ်တော်မှပြည်ထောင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာအောက်လွှတ်တော်မှနောက်ဆုံးကြိမ်ဖြည့်နိုင်ငံပြောဖို့ဒီကနေ့သွားခဲ့တာမှာလွှတ်တော်မှတ်တွေကသူ့ကိုမတ်တရက်လက်ခုပ်တီးပြီးကြိုးဆိုကြပါတယ်ပုံမှန်အားဖြင့်အပြင်းထန်ဖြစ်လေရှိတဲ့ဝန်ကြီးချုပ်နဲ့တွေ့အမေးဖြေခန်းဟာဒီကနေ့မှာတော့ခင်ခင်မင်မင်လုပ်တဲ့ပုံစံရှိပါတယ်အလိုလည်းမဲ့နှုံလျှော့ချနိုင်ခဲ့တာအမျိုးသားကျန်းမာရေးဝန်ဆောင်မှုတွေကြောင့်မုံငွေပေးတာနဲ့ပညာရေးအခွင့်အလမ်းတွေတိုးတက်အောင်လုပ်ပေးခဲ့တာတွေကြောင့်မစ္စတာကင်မရွန်ကိုချီးကျူးပြောဆိုကြပါတယ်ဝန်ကြီးချုပ်ကတော့ဆမန်သာနဲ့သူတို့ရဲ့သားသမီးတွေလည်းအများပြည်သူတက်ရောက်နိုင်တဲ့နေရာမှာရှိနေခဲ့ကြပါတယ်ပြည်ထောင်နိုင်ငံမှာနေထိုင်နေတဲ့ဥရောပသမဂ္ဂ EU ဒေသကတခြားနိုင်ငံသားတွေကိုပြည်ထောင်နိုင်ငံ EU ကနေထွက်တဲ့အချိန်နိုင်ငံတွင်းကနေအတင်းကျပ်ထွက်သွားခိုင်းမှာမဟုတ်ဘူးလို့လေမစ္စတာကင်မရွန်ကအာမခံပြောခဲ့ပါတယ်မစ္စတာကင်မရွန်ကသူ့ရဲ့နှုတ်ထွက်လာကိုပြည်ထောင်ပြည်မှာကြီးစီပေးပြီးရင်တော့လက်ရှိပြည်ထောင်ရေးဝန်ကြီးသရီဇာမေကဝန်ကြီးချုပ်အဖြစ်လွှဲပြောင်းတာဝန်ယူမှာဖြစ်ပါတယ
်ပြည်ထောင်နိုင်ငံဘက်တက်မြို့တော်မြောက်ပိုင်းကရဲစစ်စီရေးကိတ်ခုမှာအသေးခံဗိုလ်ခွဲသူတူကသူစီးလာတဲ့ကားကိုဒီကနေ့အသေးခံဖောက်ခွဲတာကြောင့်လူရှိယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်12ဦးဒဏ်ရာရသွားတယ်လို့ဣရတ်တာဝန်ရှိသူတွေကပြောပါတယ်ခရိုင်တစ်ခုထဲမှာပဲအလားတူအသေးပြောက်များတဲ့တိုက်ခိုက်မှုတစ်ခုဖြစ်ခဲ့ပြီးနောက်တစ်ရက်အကြာမှာပဲအခုတိုက်ခိုက်မှုထပ်ပြီးတော့ဖြစ်တာပါရှီယာမွတ်စလင်အများစုနေထိုင်တဲ့မြို့တော်ရှေ့မြောက်ပိုင်းကအယ်ရာရှီဒီယာခရိုင်မှာရှိတဲ့စစ်စရေးဂိတ်ကိုဖောက်ခွဲရေးပစ္စည်းတွေအပြစ်တင်လာတဲ့ကားကိုမောင်းလာတဲ့သူကဝင်တိုက်ပြီးတော့ဖောက်ခွဲလိုက်တာပါတိုက်ခိုက်မှုဖြစ်ပြီးတော့သိပ်မချခဲ့မှာပဲ IS အကြမ်းဖက်အဖွဲ့ကသူတို့လက်ချက်လို့ပြောထားတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်ပါတယ်အင်္ဂါနေ့တုန်းကလည်းလူစီကားတဲ့တတိဝလန်နဲ့ဟင်းသီးရွက်ဆေးတစ်ခုနာမှာအသေးခံကားပုံးထောင်ဖောက်ခွဲတာကြောင့်လူ၁၂ယောက်ထက်မနည်းသေဆုံးခဲ့ပါသေးတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်ဘက်တက်မြို့တော်နာကလမ်းမကြီးအများပြားကိုရဲတပ်ဖွဲ့ကပိတ်ပစ်ခဲ့ရပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်တင်တဲ့မခင်ပြူတွေတို့ကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတို့ရဲ့အလက်ပါအရင်ဦးဆုံးတော့ဒီတောင်တရုတ်ပင်လယ်ပြင်နယ်မြေပိုင်ဆိုင်မှုပြဿနာနောက်ဆက်တွဲအခြေအနေတွေကိုတင်ပြပေးပါမယ်။တောင်တရုတ်ပင်လယ်ပြင်တွင်းကသူပိုင်ကိုပိုင်အရင်းပွားနေတဲ့ရေပြင်ပိုင်နဲ့ကိစ္စအပေါ်နိုင်ငံတကာခုံတမာတိယုံကအဆုံးအဖြတ်ပေးခဲ့ပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်နိုင်ငံကြားတွေ့ဆုံဆွေးနွေးမယ့်အနေအထားတွေတူလာရပါတယ်။ဒါပေမဲ့လည်းဒီလိုတွေ့ဆုံမှုပေါ်ဒေသတွင်းနိုင်ငံတွေနဲ့အမေရိကန်ရဲ့သဘောထားကဘယ်လိုရှိမှာပါလဲ။နိုင်ငံတကာခုံတမာတိယုံရဲ့ဆုံးဖြတ်ချက်ကိုရောတရုတ်နိုင်ငံကလိုက်နာမှာလားဆိုတာကိုကိုအောင်အောင်ကစူးစီးတင်ပြထားပါရဲ့ရှင်
။တဘာဝတင်ဇာတာအပြင်နိုင်ငံကရေချောင်းလက်တွေပါဝင်တဲ့တောင်တရုတ်ပင်လယ်ပြင်ရဲ့95ရာခိုင်နှုန်းကိုပိုင်ဆိုင်ကြောင်းတရုတ်နိုင်ငံရဲ့ပြောဆိုထားမှုအပေါ်ဥပဒေကြောင်းရာခိုင်လုံမှုမရှိဘူးဆိုပြီးနိုင်ငံတွေအကြအငင်းပွားမှုကိုဖြေရှင်းပေးတဲ့အနုညာတာခုံရုံးကအင်္ဂါနေ့မှာဆုံးဖြတ်ခဲ့ပါရဲ့။ဒါပေမဲ့လည်းတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်တွင်ထင်သလိုချဲလဲပြီးဖိလစ်ပိုင်ငါးဖမ်းသင်္ဘောတွေကိုအနောက်ဆက်ပေးလာမှာမျိုးကိုတော့ဖိလစ်ပိုင်တချို့ကစိုးရိမ်နေတာကြောင့်နှစ်နိုင်ငံတွေ့ဆုံဆွေးနွေးဖို့လိုလားနေတယ်လို့ဖိလစ်ပိုင်တက္ကသိုလ်ကရေချောင်းဆိုင်ရာအမှုအခင်းများနဲ့ဥပဒေအင်စတီကျူရဲ့ညွှန်ကြားရေးမှူးဂျေးဖန်တောင်ဘက်ဂယ်ကပြောပါတယ်
Well, it's very clear that the Duterte government will try to negotiate with the Chinese.
နပတ်စလုံးကျင်းနဲ့နိုင်လောက်တဲ့အနေအထားတချို့ရောက်လာအောင်တရုတ်ဆိုရနဲ့ဒူတာတေဆိုရတို့တွေ့ဆုံဆွေးနွေးမှုမှာတော့အလွန်ရှင်းပါတယ်။စစ်ဆက်ကျင်းနိုင်တဲ့အနေအထားမျိုးရောက်နေပြီလို့ပြောလို့ရတာကြောင့်လည်းနှစ်နိုင်ငံစလုံးဆွေးနွေးကြမှာပါ။ဖိလစ်ပိုင်လူထုကလည်းအောင်မွေးရတဲ့အနေအထားမျိုးကိုမျှော်လင့်နေပြီးအစိုးရအနေနဲ့လည်းတရုတ်နိုင်ငံနဲ့ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုကိစ္စဆွေးနွေးရမှာခင်ဗျားမှရည်တည်ဖို့လိုလားနေပါတယ်။
ဒါပေမဲ့လည်းတောင်တရုတ်ပင်လယ်ပြင်တွင်းကနေမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့အငင်းပွားနေတဲ့နိုင်ငံတွေထဲမှာဗီယက်နမ်အပါအဝင်အရှိတောင်အရှာနိုင်ငံတချို့လည်းပါဝင်နေတာကြောင့်ဖိလစ်ပိုင်နဲ့တရုတ်အကြားနယ်နိမိတ်ပိုင်ဆိုင်မှုအပေါ်သဘောတူညီမှုရခဲ့ရင်တော့မှတခြားနိုင်ငံတွေနဲ့အမေရိကန်တို့ကတော့အနုညာတာခုံရုံးရဲ့ဆုံးဖြတ်ချက်ကိုတရုတ်နိုင်ငံအနေနဲ့လေးလီရှုမဲ့အနေအထားမျိုးကိုတားဆီးသွားမှာပါဒီဆုံးဖြတ်ချက်ကြောင့်တောင်တရုတ်ပင်လယ်တွင်းကကျုံးနေတဲ့တနာကြောက်တန်းတွေကနေရေမိုင်၁၂မိုင်အတွင်းနေမြေကိုတရုတ်အနေနဲ့ပိုင်ဆိုင်ခွင့်ရမှာမဟုတ်ပါဘူးဝူဟန်တက္ကသိုလ်ရဲ့နေဆက်ရေးရနဲ့သမုဒ္ဒရာဆိုင်ရာဌာနကခေါင်းလင်ဂျင်းကတော့
US government will give a lot of pressure for the Chinese government
ဆုံးဖြတ်ချက်ကိုလိုက်နာဖို့တရုတ်အစိုးရကိုအမေရိကန်ကဖိအားပေးသွားမှာပါဒါပေမဲ့တရုတ်ရဲ့မူဝါဒနဲ့ရည်တည်ချက်ကအလွန်ခိုင်မာတာကြောင့်နည်းနည်းလေးမှပြောင်းမှာမဟုတ်ပါဘူး
1986ခုနှစ်တုန်းကအမေရိကန်နဲ့နီကာရာဂွာတို့အကြားအချုပ်အခြာနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့နိုင်ငံတကာတရားရုံးရဲ့ဆုံးဖြတ်ချက်ကိုအမေရိကန်ကမလိုက်နာခဲ့တဲ့အပေါ်တရုတ်နိုင်ငံကနမူနာယူပြီးတော့လိုက်လုံမှဖြစ်ကြောင်းလဲခွန်ကထောက်ပြပါတယ်တောင်တရုတ်ပင်လယ်ရင်းကရေပြင်ပိုင်ဆိုင်မှုနဲ့ပတ်သက်လို့အမေရိကန်အနေနဲ့တောင်းဆိုတာမျိုးမရှိပေမဲ့ရေချောင်းဆိုးမှုထားနိုင်မှုဆိုရင်တရုတ်နိုင်ငံအနေနဲ့ဥပဒေကိုလိုက်နာဖို့ကိုတော့အမေရိကန်ဘက်ကမျှော်လင့်ထားတယ်လို့အငြင်းစားအမေရိကန်ရေတပ်ဗိုလ်ချုပ်ကြီးမိုက်ကယ်မက်ဒေးဗစ်ကပြောပါတယ်
danger to China's maritime power goal
တရုတ်နိုင်ငံရဲ့ရေချောင်းဆိုင်ရာစိုးမိုးရေးကြီးမန်းချက်ဟာခံစားချက်ကပိုများပြီးတော့ရေရာတော့ဘာမှမရှိပါဘူးဒါကြောင့်လည်းတရုတ်နိုင်ငံအနေနဲ့ဥပဒေကိုမလိုက်နာတဲ့တိုင်းပြည်ဖြစ်နေအလွယ်တကူလက်ညှိုးထိုးခံရပြီးတော့ရေချောင်းမှာစိုးမိုးနိုင်စွမ်းရှိတဲ့နိုင်ငံဖြစ်နေယုံကြည်လက်ခံမှုတွေကြာဆင်းလာနိုင်ပါတယ်
အနုညာတာခုံရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပမာမခန့်တုံ့ပြန်ခဲ့ပေမဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိကြောင်းကိုလည်းအင်္ဂါနေ့ကအရေးမှပြောကြားခဲ့ပါတယ်။ဇွန်လ30ရက်နေ့ကသမရတာဝန်တွေစတင်ယူခဲ့တဲ့ဖိလစ်ပိုင်သမရတဲ့ရော်ဒရီယိုဒူတာတေကလည်းတရုတ်နိုင်ငံနဲ့နှစ်နိုင်ငံကြားစစ်ဆင်ညှိနှိုင်းတာတွေလှုပ်သွားလိုတယ်ဆိုတာကိုဒီသမရရွေးကောက်ပွဲမဲဆွယ်ခြင်းကလေးကပြောလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ပြင်နဲ့မေပိုင်ဆိုင်မှုပြဿနာနောက်ဆက်တွဲအခြေအနေကိုကိုအောင်စူးစီးတင်ပြခဲ့တာပါရှင်။တဆက်ထက်မှာပဲဒီတောင်တရုတ်ပင်လယ်ပြင်အရေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့သဘောထားကိုလည်းတင်ပြပေးပါမယ်။တောင်တရုတ်ပင်လယ်ပြင်အရေးနိုင်ငံတကာခုံတမာတိရုံရဲ့ဆုံးဖြတ်ချက်ကြောင့်နောက်ဆက်တွဲပြဿနာတွေမပေါ်ပေါက်အောင်သက်ဆိုင်ရာနိုင်ငံတွေအနေနဲ့ညီညီနဲ့နိုင်ထိန်းထိန်းသိမ်းသိမ်းဆောင်ရွက်ကြဖို့မြန်မာအစိုးရကတိုက်တွန်းလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့ကိစ္စမှာဓာတ်ရိုက်ပတ်သက်မှုမရှိပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အဖွဲ့ဝင်နိုင်ငံတချို့နဲ့ပတ်သက်တဲ့ကိစ္စဖြစ်တာကြောင့်စောင့်ကြည့်သွားမယ်လို့လည်းမြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင်
။တရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံတို့ရဲ့တောင်တရုတ်ပင်လယ်ပြင်တွင်ရေပြင်ပိုင်နဲ့ဆန်ရအငင်းပွားမှုအပေါ်အနုညာတခုံရုံးကဆုံးဖြတ်ချက်ချလိုက်တာနဲ့ပတ်သက်ပြီးနှစ်နိုင်ငံတို့ငြိမ်းချမ်းစွာဖြေရှင်းကြဖို့မြန်မာဆိုရနိုင်ငံသားဝန်ကြီးဌာနကတိုက်တွန်းလိုက်ပါတယ်။ခုံရုံးရဲ့ဆုံးဖြတ်ချက်အပေါ်သဘောတူခြင်းမတူခြင်းမဟုတ်ဘဲသက်ဆိုင်ရာနှစ်နိုင်ငံတို့ကြားငြိမ်းချမ်းစွာဖြေရှင်းနိုင်ကြဖို့တိုက်တွန်းထားတာဖြစ်တယ်လို့နိုင်ငံသားဝန်ကြီးဌာနအာဆီယံရေးရာဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်မျိုးမြင့်က VOA ကိုပြောပါတယ်။
ဒီ UNCLOS နဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာဥပဒေနဲ့ပတ်သက်ပြီးတော့ဒီချစ်ချစ်ရင်းနှီးစွာညီနိုင်မှုပြုလုပ်ဖို့အတွက်အားပေးထောက်ခံတယ်ဆိုတဲ့သဘောထားပေါ့နော်နောက်တစ်ခုပေါ့နောက်တစ်ခုတော့ပါလဲဆိုလို့ရှိရင်တခြားဖြစ်မဲ့အားလုံးကိစ္စတွေကိုတက်ဆိုင်ရာပါတီဆီကနေပြီးတော့တက်ဆိုင်ရာနိုင်ငံတွေကနေပြီးတော့ရှောင်ချင်းကြပါဆိုပြီးတိုက်တွန်းတာရှိတယ်ကျွန်တော်တို့ကတော့အာဆီယံတွေရဲ့ဟို consensus ပေါ့နော်ဒါဆိုလို့ရှိရင်အတပိုင်းပေါ့နောက်သဘောတူတာမတူတာတဲ့ဆိုင်ရင်ကျွန်တော်တို့ကပါလဲဆိုလို့ရှိရင်အဓိကတော့ဒီပြဿနာထဲမှာပေါ့နော်ဒီလိုပြဿနာဖြစ်တာကိုငြင်းချမ်းစွာဖြေရှင်းဖို့ဒါဘောကျွန်တော်အဓိကပြောတာပါဟို ruling ပမာသဘောတူလားမတူလားကျွန်တော်တို့ပြောတာမဟုတ်ပါဘူးခင်ဗျာ
ဒေတာရင်းငြင်းချမ်းစွာတူလက်တွဲနေထိုင်ရေးဆိုတဲ့မြန်မာနိုင်ငံသားရေးမူဝါဒအရအခုလိုတောင်တရုတ်ပင်လယ်ရေးသဘောထားကြေညာချက်ကိုမြန်မာဘက်ကထုတ်ပြန်တာဖြစ်ပြီးအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအသင်းကြီးအနေနဲ့တော့သဘောထားကြေညာချက်ထွက်လာဖို့အခြေအနေမရှိဘူးလို့လည်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဦးအောင်မျိုးမြင့်ကပြောပါတယ်
ဒီမြန်မာနိုင်ငံဆိုလို့ရှိရင်ဒီအာဆီယံရူဘေ့စ်ကိုအခြေပြုတဲ့အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တာနဲ့ဖြစ်တဲ့အလျောက်နိုင်ငံတကာအသက်အဝင်းအတွင်းနိုင်ငံခြားဆက်ဆံရေးအကောင့်နဲ့ပေါ်တဲ့နေရာမှာလည်းစီးပင်းဥပဒေကိုလေးစားလိုက်နိုင်မယ်ဆိုပြီးကျွန်တော်တို့ပြောထားတာရှိပါတယ်ဆိုတော့ဟိုကျွန်တော်တို့ကတော့ဒီအာဆီယံခုနဟိုစကားဆက်မယ်ဆိုလို့ရှိရင်တော့လေအာဆီယံကတော့အခုအနေထားမှာ statement ထုတ်နိုင်တဲ့အနေထားမှာမရှိဘူးလို့ယူဆတယ်ဘာကြောင့်လဲဆိုရင်chairman ပေါ့နော်အာဆီယံရဲ့ chair ဖြစ်တဲ့လာအိုကနေပြီးတော့အာဆီယံဆင်ငယ်သဘောထားကိုရဖို့လေသူမေးပါတယ်ဒီနေ့သူတို့မေးတယ်မေးတော့သူ့ရဲ့အကြောင်းပြန်ကြားစမ်းဘာတွေ့ရလဲနောက်ဆုံးဆံမှာဘာတွေ့ရလဲဆိုလို့ရှိရင် there is no consensus among ASEAN လို့တွေ့တယ်ဆိုတော့အာဆီယံနိုင်ငံတွင်ဆင်ငယ်မှာသဘောတူညီချက်မရတဲ့သဘောပေါ့နော်အဲ့ဒါတော့ကျွန်တော်တို့တွေ့ပါတယ
်အခုကြေညာချက်ဟာဆိုရင်တရုတ်နိုင်ငံအဓိကပါဝင်ပတ်သက်နေတဲ့ပိုင်နက်ဆိုင်ရာအငင်းပွားမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကထူးထူးခြားခြားထုတ်ပြန်တာဖြစ်ပါတယ်။မြန်မာဆိုရတဲ့နိုင်ငံသားကြီးမူဝါဒဟာအရင်ဆိုရလက်ထက်ကထက်ပိုပြီးတက်ကြွတက်ဝင်လာတာကိုတွေ့ရတယ်လို့လဲဒုတိယနိုင်ငံသားကြီးဝန်ကြီးဟောင်းဦးတန်ကျော်ကသုံးသပ်ပါတယ်
။ဆိုရတော့ပိုပြီးတော့ဒါဟိုရပ်တည်တည်ကိုနော်အရင်တက်ဆိုင်တော့ဟလာဟိုဒီထုတ်ပြန်တာကျွန်တော်တို့ဒီနေရာတော့ပိုပြီးဒုတိယနိုင်ငံသားကြီးဦးဌာနမှာအဲ့တော့ပို့ပြီးတော့လေဟိုဟာဖြစ်ပါတယ်ဟိုဒီလူလူဟိုပုံမှန်လေးနဲ့ဟောဒီစာကိုအဲ့ဒါအရှင်ကန်ဟိုဟိုအရှင်ကန်ဒီရက်တာမြန်မာနိုင်ငံရဲ့နိုင်ငံခြားရေး policy မှာအဲ့ဒါပို့ပြီးတော့ရှင်းရှင်းလင်းလင်းဖြစ်လာတာပေါ့နော်အဲ့ဒီအတွက်လေဟိုတောင်းတဲ့ကကြည့်နော်လေအများကြီးကောင်းပါတယ
်အရင်သမရဦးသိန်းစိန်အစိုးရလက်ထက်မှာတော့မြန်မာနိုင်ငံအနေနဲ့တောင်တရုတ်ပင်လယ်အရေးမှာဓာတ်ရိုက်ပတ်သက်မှုမရှိတာကြောင့်သက်ဆိုင်ရာနိုင်ငံတွေရဲ့စိုးရိမ်ချက်တွေလူလားချက်တွေကိုနားထောင်ပေးခဲ့ပေမဲ့ အင်းကြီးတရုတ်နိုင်ငံရဲ့ရောအာဆီယံနိုင်ငံတွေနဲ့ပါဆက်ဆံရေးပြည်လဲစီမဲ့နှီးလန်းကိုရွေးချယ်ကျင့်သုံးခဲ့တယ်လို့လဲဒုတိယဝန်ကြီးဟောင်းဦးတန်ကျော်ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကရေပြင်ပိုင်းနဲ့အားလုံးနေပါကိုတရုတ်တို့ကသူတို့ပိုင်ဆိုင်တယ်လို့အစဉ်တစိုက်ပြောဆိုနေတာဖြစ်ပေမဲ့ဖိလစ်ပိုင်နဲ့ပိုင်းနဲ့ဆိုင်ရာအငင်းပွားမှုမှာတော့အနုညာတခုံယုံကဖိလ
အမှန်တကယ်ပြောင်းလဲဖို့အင်တော်ဒီကိုမဲပေးစိုးဆိုတဲ့ရွေးကောက်ပွဲလှုံ့ဆော်တဲ့အနိုင်ရတဲ့အစိုးရတွေတက်လာတာရက်တရာကျော်သွားပါပြီ။တိသာထင်ရှားတဲ့ဘယ်လိုအပြောင်းလဲတွေအစိုးရကလုပ်ပေးခဲ့ပြီလဲ။လုံနေတယ်လေလို့မေးခွန်းထုတ်ကြပါလေ။အပြောင်းလဲကိုလူချင်တာကြောင့်အင်တော်ဒီကိုတခဲနဲ့မဲပေးခဲ့ကြတဲ့လူလူဘက်ကရောအမှန်တကယ်ပြောင်းလဲနေကြပါပြီလား။နှစ်ပေါင်းများစွာအသားကျအယိုးဆွ ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ဖုန်းနံပါတ်က1239နဲ့3999လေးအီးမေးလ်လိပ်စာက
စနေနေ့ညတရားရည်လိုင်းမှာပါဝင်ဆွေးနွေးကြဖို့တောရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရယ်။ VOA အမေရိကန်တန်ရဲ့တရားရည်လိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရယ်။အခုတခါတော့ဒီတန်ခမဟာနာယကအဖွဲ့ကြီးရဲ့ထုတ်ပြန်ချက်ပေါ်မဘာသာရဲ့သဘောထားကိုတင်ပြပေးပါမယ်။နိုင်ငံတော်တန်ခမဟာနာယကအဖွဲ့ကြီးရဲ့အမျိုးဘာသာ
ဒီအကြောင်းဆိုရင်စိုးမွေးရေးအမုန်းစကားဖြန့်ဝေမှုတွေမလုပ်ရင်ဘာသာရေးအခြေခံတဲ့လူမှုရေးအဖွဲ့တစ်ခုအဖြစ်ဆက်လက်ရည်တည်သွားနိုင်တယ်လို့ပြောဆိုခဲ့ပါတယ်။အပြည့်အစုံကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ဘုရားဘာသာဖုံးတော်ကြီးတွေဥဆောင်ဖွဲ့စည်းထားတဲ့မြို့ဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာအနေနဲ့အမုန်းစကားဖြန့်ဝေတာပြီးမလုပ်ဘူးဆိုရင်တော့လူမှုရေးအသင်းအဖွဲ့တစ်ခုအနေနဲ့ရေရှည်ဆက်လက်ရည်တည်သွားနိုင်မယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးသူရဦးအောင်ကပြောဆိုလိုက်ပါတယ်။ဘာသာတစ်ခုတစ်ခုကြားဘာသာကိုအခြေခံပြီးမှလူမှုဒီပုံစံကြားမှာခုနပဋိပက္ခတွေဖြစ်စေ ီးရအနေနဲ့ရေရှိချက်တည်သွားနိုင်မယ်လို့ယုံကြည်ပါတယ်
။နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့48ပါစုံကြီးအစည်းအဝေးကိုတက်ရောက်ရင်းဝင်ကြီးသူရဦးအောင်ကပြောဆိုသွားတာဖြစ်ပါတယ်။ဒါအပြင်မဘာတာအဖွဲ့အနေနဲ့အာနာရှင်စနစ်ကိုပြန်သွားလို့သူတွေရဲ့အတုံးချကံမဖြစ်ဖို့လိုအပ်တယ်လို့လည်းပြောဆိုသွားတာပါမဘာတာအဖွဲ့ကြီးရဲ့ပြောခွင့်ရဆရာတော်တစ်ပါးဖြစ်တဲ့ဒေါက်တာသောပါကာကတော့မဟာနာအဖွဲ့ကြီးရဲ့ထုတ်ပြန်ချက်ကြောင့်မဘာတာရဲ့မူလရည်မှန်းချက်ဆောင်ရွက်ချက်တွေအပေါ်မှာတက်ရောက်မှုရှိမှာမဟုတ်တယ်လို့မဟာနာရဲ့ထုတ်ပြန်ချက်ကိုလည်းကန့်ကွက်စရာမရှိဘူးလို့ပြောပေမဲ့ဝင်ကြီးရဲ့ပြောဆိုချက်ကတော့မရှင်းဘူးလို့အခုလိုမိန့်ကြားခဲ့ပါတယ်
အဲဒါတိုင်းဝင်ကြီးဌာနကိုတကမာကြီးကိုမေးချင်တာအာနာရှင်ဘယ်သူလဲဆိုတာကိုသူကအရင်သိချင်တယ်အဲ့ဒါကိုသူတို့သိချင်အဲ့ဒါသိမှဦးဇင်းတို့ပြောတာဘာအာနာရှင်ဦးဇင်းတို့ကမသိဘူးဦးဇင်းတို့သိတဲ့အာနာရှင်ကတော့လက်ကြည့်အစိုးရသားနဲ့အာနာရှင်တို့ဘုံဘုံတို့ကဒီလိုပဲမြင်တာဟုတ်အဲ့တော့တကမာကြီးတို့မြင်တာလားဘယ်လိုလဲသူကဒါတိုင်းဝင်ကြီးကအာနာရှင်ကိုဘယ်လိုဘသူလဲပေါ့အဲ့လိုဒီသူကဘယ်လိုမြင်နေလဲဒါတိုင်းဝင်ကြီးကဘယ်လိုမြင်ဦးဇင်းတို့တို့ကမေးကြည့်ပေးပါလား
တင်မပါဦ
းဆိုတော့ဘာမှပြောတယ်
မဖေအဲ့တော့အခုဒီမဟာနာရဲ့ထုတ်ပြန်ချက်အပေါ်မှာရောနောက်အစိုးရရဲ့မဟာဘာသာအပေါ်မှာထားတဲ့သဘောထားအပေါ်မှာရောဦးစင်းအနေနဲ့ဘာများမိန့်ချင်ပါသလဲရှင
်နန္ဒလသူပြောတဲ့စကားတွေအပေါ်မှာတော့မိန့်ချင်တာဘာမှမရှိဘူးတမကြီးသူတို့ကြားကြားကိုမရှိသေးဘူးသူတို့ကြားကြားဖြစ်ခဲ့တာကတော့ဦးကျော်မင်းလေးကလက်လွတ်စပယ်ပေါင်ကျော်ပြီးပြောခဲ့တဲ့စကားပေါ်မှာဘုံဘုံလို့ကဒါမပြောသင့်တဲ့စကားမဟုတ်လို့သူတို့ကြားကြားဖြစ်ခဲ့တယ်အဲ့ဒီပေါ်မှာအဲဘုံဘုံလို့ဒါပြီးတော့ညီနိုင်မွေးတွေလောက်ကြတယ်အဲ့ဒါတော့ထူးကြတယ်နောက်ပိုင်းပြောရတဲ့ဇာတ်ကားတွေကထူးကြတာမှမရှိပဲနဲ့ဆရာတော်ကြီးတွေပြောတာလည်းပဲသိပြန်ပြီးတော့ပြောကြတာမရှိဘူးလေသူတို့ဆောင်ရွက်ချက်တွေကမှန်တာပဲလေနောက်လို့ဦးဇင်းကအဲ့မှာအထူးရှိပါအောင
်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမဘာတာအဖွဲ့ရှိဖို့မလိုအပ်တော့ဘူးဆိုတဲ့ပြောဆိုချက်ကိုအစိုးရအဖွဲ့ဘက်ကဒီလ14ရက်နေ့နောက်ဆုံးထားတောင်းပန်ဖို့မဘာတာအဖွဲ့ကတောင်းဆိုခဲ့တဲ့ကြေညာချက်ကိုထုတ်ခဲ့တာပါမနေ့တုန်းကတော့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကဒီကြေညာချက်ကိုကန့်ကွက်တယ်လို့ဦးဆောင်ဆရာတော်၄ပါးလက်မှတ်နဲ့ကြေညာလိုက်ပါတယ် မဘာသာအဖွဲ့ဟာတန်ကအဖွဲ့အစည်းလုံထုံးလုံးဒီလမ်းညွှန်ချက်တွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့မဟုတ်ဘူးလို့လည်းကြေညာချက်ကဖော်ပြပါတယ်။ဒီကြေညာချက်ထွက်မလာခင်နိုင်ပိုင်းအတွင်းမှာပဲအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာကလည်းမဘာသာအဖွဲ့ဟာတန်ခါအဖွဲ့အစည်းတခုမဟုတ်ဘဲဗုဒ္ဓဘာသာဖုံးတော်ကြီးတွေလူပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားတဲ့သာသနာပြုအဖွဲ့သာဖြစ်တယ်လို့ကြေညာခဲ့ပါတယ်ရှင်
။မတ်တကြီးထိုင်မြင်းမြန်တင်ပြခဲ့တာပါရှင်။အခုတော့တဘာဝပဝန်ကျင်ထင်းသိမ်းရေးဆိုင်ရာသတင်းလွှာတဲ့ပုဂ္ဂိုလ်တင်ပြပေးပါမယ်။အိမ်တွေအဆောက်အဦတွေမှာ၃လရှိကြတဲ့တင်ပေါ်ဈေးတွေမှာခဲတာပါဝင်မှုကိုရှော့ချကန့်သတ်ဖို့နိုင်ငံတော်များများတက်ရောက်တဲ့ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာညီလာခံရဲ့နောက်ဆုံးအဆင့်ဆွေးနွေးညှိနှိုင်းမှုမှာတရုတ်နိုင်ငံကကန့်ကွက်ခဲ့တဲ့အတွက်အောင်မြင်မှုမရခဲ့ပါဘူး။ဒါပေမဲ့လည်းနိုင်ငံအတော်များများကတော့တင်ပေါ်ဈေးမှာပါဝင်တဲ့ခဲတာကြောင့်ကလေးတွေရဲ့အုံနောက်ကိုထိခိုက်နိုင်စေတာကြောင့်ဥပဒေတွေနဲ့ကန့်သတ်ဖို့ကြိုးစားနေတာပါ။နိုင်ရိုဘီနိုင်ငံကအမီယီသတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
ခဲတပ်ပါအိမ်သုပ်ဆေးတွေကိုဖွံ့ဖြိုးဆဲနိုင်ငံတွေမှာကန့်သတ်ဖို့ပတ်ဝန်းကျင်ထိန်းသိမ်းရေးနိုင်ငံတကာညီလာခံလို့ထင်ရှားတဲ့ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာညီလာခံ UNEA မှာဦးစားပေးဆွေးနွေးခဲ့ကြပါတယ်။ခဲတပ်ပါအိမ်သုပ်ဆေးတွေကိုကန့်သတ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့တက်ဆိုင်ရာအစိုးရတွေကိုကုလသမဂ္ဂကတိုက်တွန်းတောင်းဆိုရမှာကန့်ကွက်ခဲ့တဲ့တခုဒီတော့နိုင်ငံကတော့တရုတ်နိုင်ငံပဲဖြစ်ပါတယ်။အိမ်သုပ်ဆေးထဲမှာပါတဲ့ခဲတပ်တွေဟာကလေးတွေစားမိရင်ပဲဖြစ်ဖြစ်ရှူမိရင်ပဲဖြစ်ဖြစ်ကလေးငယ်တွေရဲ့အုံနောက်ရာသက်ပံပျက်စီးသွားတဲ့အထိဖြစ်စေတတ်ပါတယ်။ဒါကြောင့်လဲပြဿနာကိုအရေးတကြီးဖြေရှင်းဖို့လိုအပ်တယ်လို့ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီကကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ်ရဲ့ဥပဒေရေးရာဌာနကအယ်လန်မက်ဆိုကအခုလိုပြောပါတယ
် Unless we do something now then
အခုချိန်ကစပြီးတော့တခုမှမလုပ်ဘူးဆိုရင်ကလေးတွေပိုဆိုးတဲ့အနေအမျိုးနဲ့ကျုံ့နိုင်ပါတယ
်အမေရိကန်ပြည်ထောင်စုမှာတော့တုတ်ဆေးတွေထဲမှာခဲတပ်ပါဝင်မှုကိုအပုံတန်တန်းမှာ60ထက်မပိုစေရဆိုပြီးတော့ကန့်သတ်ထားပါတယ်ဒါပေမဲ့လည်းဖွံ့ဖြိုးဆဲနိုင်ငံတွေကအိမ်တွေကျောင်းတွေဆေးရုံတွေနဲ့တခြားအဆောက်အုံတွေမှာအသုံးပြုတဲ့အိမ်သုပ်ဆေးတွေရဲ့ခဲတပ်ပါဝင်မှုကိုစစ်ဆေးရမှာတော့အပုံတတန်းမှာတထောင်ကနေတသိန်းအထိပါဝင်တာကိုတွေ့ရပါတယ်။ခဲစိတ်သိင်ရင်တသက်တာအတွက်ညံရင်ဖွံ့ဖြိုးမှုတွေကျဆင်းသွားစေတာပါ။ခဲစိတ်သိင်လို့ကလေးတွေရဲ့ညံရင်နှိမ့်ပါသွားရတာဟာဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးအရဒေါ်လာ989ဘီလီယံဆုံးရှုံးသွားတာဖြစ်တယ်လို့ကုလညီလာခံအတွင်းနယူးယောက်တက္ကသိုလ်ကဆေးကျောင်းရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မှာခဲတပ်ပါဝင်မှုကိုကန့်သတ်ဖို့မထက်သွင်းနိုင်ခဲ့တဲ့အတွက်မူဝါဒရေးဆွဲသူတွေကိုစိတ်ပြက်လက်ပြက်ဖြစ်သွားစေပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးဆဲနိုင်ငံအတော်များများကတော့ခဲတပ်ပါအိမ်သုပ်ဆေးတွေနဲ့ပတ်သက်လို့လိုက်နာရမယ့်စည်းမျဉ်းတွေကိုရေးဆွဲနေကြပါပြီ။ဒါဟာ2020ခုနှစ်မှာခဲတပ်ကင်းတဲ့အိမ်သုပ်ဆေးဖြစ်ရေးကမ္ဘာလုံးဆိုင်ရာပူးပေါင်းလှုပ်ရှားမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။တိရီလင်ကဖိလစ်ပိုင်၊နီပေါနဲ့ထိုင်းနိုင်ငံတို့ကမဟာမိတ်အဖွဲ့ရဲ့အကူအညီနဲ့ခဲတပ်ကင်းတဲ့အိမ်သုပ်ဆေးဥပဒေသစ်ပြုနေပါပြီ။ဒီကမ္ဘာလုံးခဲတပ်ပါအိမ်သုပ်ဆေးကင်းစည်ရေးအဖွဲ့ IPEN Manager Sara Boshi ကအခုလိုပြောပါရယ
် Things have moved really really fast and one of the main
ပြောင်းလဲတွေကတကယ်လို့များပါတယ်အဓိကအကြောင်းရင်းတစ်ခုကတော့တက်ဆိုင်သူတွေဝိုင်းဝန်းချိုးပန်းကြလို့ဖြစ်ပါတယ်မူဝါဒရေးရာချမှတ်သူတွေနဲ့လူထုအခြေပြုအဖွဲ့အစည်းတွေလိုပဲလုပ်ငန်းရှင်တွေအနေနဲ့လည်းအခြေအနေကိုသတိပြုမိတဲ့အခါပြောင်းလဲခြင်းစိတ်ပေါ်လာကြတာပါဒါကြောင့်လဲဒီလိုတိုင်းပြည်မှာတက်ဆိုင်သူတွေနဲ့ပူးပေါင်းပြီးဒီကိစ္စကိုအကောင့်ထဲဖော်အောင်ကြိုးပမ်းတာဟာအားတက်စရာကောင်းပါတယ
် Addis Ababa Ethiopia နိုင်ငံကိုဒီဇင်ဘာလအတွင်းတွားရောက်ဆွေးနွေးခဲ့တဲ့မက်ဆိုကအခုလိုပြောပါတယ
် It's not about attacking industry
ဒါကစီးပွားရေးလုပ်ငန်းတွေကိုတိုက်ခိုက်နေတာမဟုတ်ပါဘူးအနာဂတ်ရင်သွင်းငွေတွေကိုကယ်တင်ဖို့လုပ်တဲ့လုပ်ရပါဒါကြောင့်လဲဒီကိစ္စကိုထည့်သွင်းပြောဆိုဖို့ကအရေးကြီးပါတယ်2020နောက်ဆုံးထားပြီးတော့တင်မောဆွေးတွေမှာခဲတဲ့ကင်းအောင်လုပ်ဖို့ရည်မှန်းချက်ဟာမဖြစ်နိုင်တဲ့ကိစ္စမဟုတ်ပါဘူး။အောင်မြင်အောင်လုပ်နိုင်ပါတယ်။နိုင်ငံရေးဆန္ဒရှိတယ်ဆိုရင်အားလုံးကိုကျော်လာနိုင်မှာပါ
။ခဲတဲ့ပါအိမ်သုပ်ဆေးတွေကလူကြမ်းမာရေးအပေါ်ချိန်ချောက်မှုရှိနေတာကိုမသိကြတဲ့အချက်ကအဓိကအဟန့်အတားဖြစ်နေပါတယ်။အိမ်သုပ်ဆေးတွေကိုစံသတ်ဖို့ကျွမ်းကျင်သူတွေမရှိတာအပြင်စီကံသတ်မှတ်ချက်တွေရှိမနေတာကလည်းစိန်ခေါ်ချက်တွေဖြစ်နေတယ်လို့ဆိုပါတယ်။အိမ်သုပ်ဆေးတွေထဲမှာခဲအစားအနေရကင်းတဲ့တခြားအရာတွေကိုထည့်သွင်းအစားထိုးတာကရိုးရှင်းပြီးတော့အကုန်ကျလဲတက်တာတယ်လို့ထောက်ခံသူတွေကပြောဆိုထားပါတယ်ရှင်
။နန်းလောင်ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကဆက်လက်အသံထုတ်လွှင့်ပေးနေပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည 9:00 ကနေ 10:00 အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့ 50 နဲ့ဖိုင်းလာမီတာ 190 တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဥတော်စန်တာရဲ့မြန်မာအရေးသုံးသပ်ချက်အပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
ဒီနေ့ညနေကစတင်ပါမယ်။ဒီနေ့ဆက်ကမရသေးဘူး။အပြစ်တော့ဟိုရခိုင်ပြည်နယ်မှာဆိုရင်မရှိမှတ်မှုတွေဖြစ်တယ်အခေါ်ဝန်ထဲပတ်သက်ပြီးတော့နော်တွေ့ခါကျတော့
တန်ပတ်ဒီပတ် NGO ကဒေါက်တာခင်စောဝင်းပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုမတင်ပြခင်မှာနိုဘယ်ငြိမ်းချမ်းရေးဆုရှင် Mother Teresa သူတော်စင်ဖြစ်သတ်မှတ်ခံရမယ့်အကြောင်းကိုတင်ပြပေးပါမယ် Vatican နန်းတော်ကနေနိုဘယ်ငြိမ်းချမ်းရေးဆုရှင် Mother Teresa ကိုမြင့်မြတ်တဲ့သူတော်စင်ဖြစ်စက်တင်ဘာလ4ရက်နေ့မှာတရားဝင်ချီးမြှင့်သတ်မှတ်ဖို့ရှိပါတယ်အယ်ဘေးနီးယားနယ်ပါ Roman Catholic သာသနာပြုသီလရှင် Mother Teresa ကို Nobel ငြိမ်းချမ်းရေးဆုပါဝင်အိန္ဒိယနိုင်ငံကလကတာမြို့ကဒုက္ခရောက်နေတဲ့ဆင်းရဲသားတွေကိုဂရုဏာထားကူညီခဲ့တာတွေကြောင့်ဂုဏ်ပြုဆုတွေအတော်များများနဲ့ချီးမြှင့်ခံခဲ့ရပါတယ်။ Mother Teresa ဟာသူ့ကိုယ်သူယိုကျိုးနှိမ့်ချသူဖြစ်ပြည်သူတွေအပေါ်အတိုင်းအဆမရှိမေတ္တာထားနိုင်စွမ်းရှိသူလည်းဖြစ်ပါတယ်။ VOA သတင်းတော့ Laura Konda သတင်းပေးပို့ထားတာကိုတော့ Dawkins Sowin ကပြောပြပေးမှာပါရှင်။
And the people are hungry for a loaf of bread, a real hunger. But there is much deeper, much greater hunger, and that is the hunger for love.
ပြည်သူတွေစားစရာမရှိကြပါဘူး။တကယ်ကိုစားလောင်ငတ်မနေကြပါလေတဲ့။ဒါပေမဲ့ဒီတဲ့ပိုးပြီးနဲ့နေနေစားလောင်မသိမ့်နေတာကတော့ချစ်ချင်းမြတ်တာပါပဲလို့ Mother Teresa ကပြောဆိုသွားတာပါ။Mother Teresa ဟာအစင်းရဲတကအစင်းရဲဆုံးလူမှုကိုကူညီပေးတာအခြေအနေမဲ့အိုးအိမ်မရှိသူတွေအတွက်နေစရာပေးတာစတဲ့ဒုက္ခဆင်းရဲတွေကိုပြေပြောက်အောင်နှစ်သိမ့်ရင်းသူ့ရဲ့ဘဝကိုမြှုပ်နှံခဲ့ပါတယ်။ Mother Teresa ရဲ့နာမည်ရင်းက Anhiza Gunza Bohaji ဖြစ်ပြီးတော့ Macedonia နိုင်ငံ Skopje မြို့မှာ Albanian မိဘကနေ1910ဖြစ်နှစ် August လ26ရက်နေ့မှာမွေးဖွားခဲ့ပါတယ်။Mother Teresa ဟာလူလက်တန်းစားမိသားစုမှာကြီးပြင်းခဲ့ပြီးအသက်18နှစ်အရွယ်မှာမေတ္တီလရင်အပြီးဝတ်ဖို့ဆုံးဖြတ်ခဲ့ပါတယ်။ Loretta Order လို့ခေါ်တဲ့သီလရှင်ကျောင်းမှာကျောင်းသူအဖြစ်ကျောင်းတက်ခဲ့ပြီးအိန္ဒိယနိုင်ငံကလကတာမြို့က Roman Catholic မင်းကလေးကျောင်းမှာဆရာမအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။အဲဒီနောက်ကျောင်းဆရာမဘဝကိုဆွံ့လွတ်ပြီးစီးရဲသားတွေနေတဲ့ကျူးကျော်ပြန်ကြရက်ွက်မှာအလုပ်လုပ်ရင်းစေရနာဝန်ထမ်းကူညီကယ်ဆယ်ရေးအတွက် Missionaries of Charity လို့ခေါ်တဲ့အလှူဒါနရှင်သာသနာပြုသူများသီလရှင်ကျောင်းကိုထူထောင်လိုက်ပါတယ်။ဗြိတိန်နိုင်ငံဘာမင်ဂမ်တက္ကသိုလ်ပါမောက္ခဂဇင်းမာဘီယွန်က Mother Teresa ရဲ့အလုပ်တွေဟာအနှစ်သာရရှိတယ်လို့အခုလိုပြောဆိုလိုက်ပါတယ
်။ Mother Teresa from the beginning said that not only she didn't want
Mother Teresa က Vatican နော်ကထောက်ပံ့နေဝင်ကိုမလိုချင်ဘူးလို့အစကတည်းကပြောထားပြီးသားပါဒါပေမဲ့သူနဲ့အတူသူ့နောက်လိုက်တွေကအလှူဒါနကပေးတဲ့တရားကြီးနဲ့ပဲနေနိုင်ပါလေတဲ့ကလကတာမြို့ရဲ့အစင်းရဲဆုံးရောက်ွက်မှာအလုပ်လုပ်ပြီးဒုက္ခရောက်သူတွေကိုလက်တွေ့ကြကြကူညီတာအတိတ်ပဲရှိပါတယ်အားကြအတူယူရလောက်အောင်ပဲဒီလိုမျိုးသိခါရှိတဲ့အလုပ်တွေကိုလုပ်ခဲ့ပါတယ
်1989ခုနှစ်မှာတော့ Mother Teresa ကို Nobel ငြိမ်းချမ်းရေးဆုချီးမြှင့်ခဲ့ပါတယ်2003ခုနှစ်မှာတော့ပုံရဟန်းမင်းကြီးဒုတိယမြောက် John Ball ကMother Teresa ကိုကောင်းချီးမင်္ဂလာချီးမြှောက်ခဲ့ပါတယ်။လာမယ့်စက်တင်ဘာလ4ရက်နေ့မှာတော့ Vatican နန်းတော်ရဲ့ပုပ်ဟန်မင်းကြီး Francis က Mother Teresa ကိုသူတော်စင်ဖြစ်ချီးမြှောက်တော်မှာဖြစ်ပါလာတယ်ရှင်
။ Dawkins Sowin ပြောပြပေးခဲ့တာပါရှင်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့မတ်ချက်စကားထွက်လာပြီးတဲ့နောက်မဘာသာနဲ့မဟာနာတို့ရဲ့နောက်ဆက်တွဲသတင်းတနိုင်ငံလုံးမှာမှုကင်းတွေရော့ကြမှုမရှိသေးတဲ့အကြောင်းတွေနဲ့အတူစိတ်ဝင်စားစရာမီဒီယာဘော်ကအကြောင်းအရာတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။မအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆက်မွေကအခုညင်တင်ဆက်ထားပါတယ်ရှင်။
ဒီဒရင်ဘက်မှာတော့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာအဖွဲ့ကိုမလိုအပ်ဘူးလို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ် ဥဖြိုးမင်းသိန်းကပြောဆိုလိုက်ပြီးတဲ့နောက်မှာတော့ဒီသတင်းကိုတနင်္ဂနွေလုံးကစိတ်ဝင်တစားရေးသားပြောဆိုမှုတွေပြုလုပ်ခဲ့ကြပါတယ်ဒီအဖွဲ့နဲ့ပတ်သက်လို့အရင်ကတည်းကပြောဆိုဝေဖန်မှုတွေရှိခဲ့ပေမဲ့အခုတော့အလေးနဲ့ထားပြီးတော့ဝေဖန်ဆွေးနွေးကြတာမျိုးမဟုတ်ခဲ့ပါဘူးအရင်အစိုးရလက်ထက်တုန်းကောအခုတက်ရှိအစိုးရလက်ထက်မှာပါဖြစ်ပေါ်တဲ့ဘာသာရေးပြိပခတ်တချို့ရဲ့နောက်ကွယ်မှာမဘာတာအဖွဲ့ဝင်တချို့ပါဝင်နေတယ်ဆိုတဲ့ပြောဆိုမှုတွေဝေဖန်မှုတွေကလူမှုကွန်ရက်မီဒီယာတွေပေါ်မှာရှိနေပါတယ်ဒီလိုအပြန်အလှန်ပြောဆိုဝေဖန်နေကြရင်းကမှမဘာတာနဲ့ပတ်သက်လို့တန်ခါမဟာနာယကအဖွဲ့မဟာနာကနေကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ကြေညာချက်အရမဘာတာဟာမဟာတန်ခါနာယကအဖွဲ့ကနေပေါ်ပေါက်လာတာမဟုတ်တယ်လို့မလို့အဖူးလို့ပြောဆိုလိုက်တဲ့အတွက်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဘလို့ဆက်သွားမလဲဆိုတာလူများကစိတ်ဝင်စားနေကြပါတယ်ဒီလိုပဲရွှေဘော်ရောင်တန်ခါအရေးခင်မှာပါဝင်ခဲ့တဲ့တန်ခါတစ်ပါးဖြစ်တဲ့အရှင်အိစရာကတော့တန်ခါရီမှာငကိုကလေးကအမျိုးဘာသာသာသနာကိုစောင့်ရှောက်ကာဝေးဖို့ဝတ္တရားရှိပြီးသားဖြစ်တာကြောင့်တခြားဘာသာတွေကိုထိပါမှုတွေပြုလုပ်နေဖို့မလိုအပ်ဘူးလို့အခုလိုမြင်ကြပါဗျ။မြန်မာက
တော့ကိုဖြောင်းမင်းပေးကတော့ဟောနော်သူဆိုရအပေါ်ဝူစားပြီးတော့ပြောရမယ်ပြောရတော့မသိဘူးပေါ့။ဒါပေမဲ့လို့မဘာသာကရှိပြမလို့ဘူးဆိုတော့ဟိုမဟာနာရှိတဲ့အတွက်မဘာသာရှိရမလို့ဘူးဆိုတဲ့စကားကတော့ဟိုဥစဉ်တော့လက်ခံတယ်လို့ဘာလို့လဲဆိုတော့တန်ခါဒိသသာသနာဒိသမှာမင်းများနိုင်ငံတော်တန်ခါမဟာနာယကဆိုတဲ့နာမည်နဲ့ယူရလေဒီတန်ခါဒိသဒီသာသနာနဲ့ပတ်သက်တဲ့ဒိသမှာမင်းများဝိဘုဒ္ဓဘာသာနဲ့ပတ်သက်တဲ့မင်းများသူရင်းဆောင်ပြီးတော့လုပ်နေတာပဲလေအဲ့တော့ကြတော့ဒီမဘာသာဆိုတာကရှုလို့မလို့ဆိုတဲ့စကားမှန်တယ်လို့ထောက်ခံမှာပေါ့နော်ပြီးတော့မဘာသာကလည်းဟုတ်တယ်မလားအမျိုးဘာသာသာသနာဆောက်ရှောက်တယ်ဆောက်ရှောက်ကြီးအဖွဲဆိုလို့သူကပြောတယ်အဲ့တော့ဥစဉ်လို့ကဥစဉ်တစ်ပါးကဒီယဟန်ခါလို့တင်းနေရထွက်လာပြီဆိုတာနဲ့တပြိုင်နက်တည်းမျိုးဘာသာသာသနာကိုဆောက်ရှောက်ရမယ်ဆောက်ရှောက်ဖို့လို့ဝေကြတာလေဆိုတာမိမိကိုယ်မိမိကြည့်ကြည့်သားပဲလေဒါထူးထွေပြီးတော့ဟိုရောဆိုခွဲနေရမယ်ကိစ္စလည်းမဟုတ်ဘူးဒါဟာတန်ခါတပားရဲ့တာဝန်လို့ပဲအလိုအမိမိကိုမိမိပဲဒီလိုနှလုံးသားရဲ့ခံထားကြတာပါပဲ
နောက်ထပ်ဒီသတင်းပတ်မှာထွက်လာတဲ့လူအများစုအာယုံဆိုင်ခံရတဲ့သတင်းကတော့တရုတ်ဆောင်မိုးဟေကိုရဲ့ကျမချစ်တော်ဆိုတဲ့စာအုပ်အကြောင်းဖြစ်ပါတယ်ဒီစာအုပ်မှာမြန်မာနိုင်ငံရဲ့ဒေသအကြောင်းတွေပတ်ဝန်းပြီးတော့ရှုခင်းဓာတ်ပုံအလင်းအမှောင်အမှုပညာဆန်းဆန်းရိုက်ကူးထားတဲ့ဓာတ်ပုံတွေပတ်ဝန်းပြီးတောက်ကိုတန်ဖိုးကြက်ငွေ5000ဆိုတာကြောင့်လူပြောများသွားကြရတာဖြစ်ပါတယ်စာအုပ်ဈေးကွက်ငြိမ်သက်နေချိန်မှာတောက်ကိုကြက်5000ဆိုတဲ့တန်ဖိုးကြောင့်စားပြီးအတိုင်းဝိုင်းထဲမှာပြောဆိုစရာဖြစ်နေတာတွေ့ရပါတယ်။နောက်ထပ်တင်ပြချင်တာကတော့ရန်ကုန်တိုင်းဒေသကြီးအတွင်းနယ်မြေတွေမှာမှုကင်းကြဆင်းရေးတွေလုပ်နေပေမဲ့မှုကင်းတွေကရော့ကျမသွားပဲဖြစ်နေတယ်လို့မကြာခဏဆိုသလိုလူတက်မှုလူရဲမှုနဲ့မရေမှုစတဲ့သတင်းတွေလူမှုကွန်ရက်နဲ့မီဒီယာတွေပေါ်မှာရောက်ရှိနေတာကြောင့်ပြည်သူတွေမှာစိုးရိမ်မှုတွေတိုးနေကြပါတယ်။အစိုးရအနေနဲ့မှုကင်းရော့ကျရေးကိုပုံမှုအရှိန်မြှင့်ပြီးတော့ဆောင်ရွက်တဲ့နဲ့ဆိုပြီးတော့တိုက်တွန်းရေးသားပြောဆိုနေကြပါပြီ။မှုကင်းရော့ကျရေးနဲ့ပတ်သက်လို့အစိုးရနဲ့ရဲတပ်ဖွဲ့ဟာအရင်ကထက်ပိုးပြီးတော့ပူးပေါင်းလှုပ်ဆောင်နေပြီးအခုချိန်ဟာအစိုးရအသည့်တက်ခါစအချိန်ဖြစ်တာကြောင့်တွေးတိုးဆန်းနေတာလည်းဖြစ်နိုင်တယ်လို့ကွန်ကြံကုန်းမြို့နယ်ပြည်သူ့လွှတ်တော်ကုစလေဦးစိုးသူရထွန်းကအခုလိုပြောပါတယ်တ
ော်တော်အကြမ်းမြင့်တော့အနေလို့စစ်သားရဲ့၃-၄လောက်ကိုလေးတက်ခါတော့ကုနာတို့ရဲ့အတိုင်းပဲအင်းဒီကတကယ်ကြီးကျန်တာလို့ဆိုရင်အလွတ်တွေအကြောင်းကြားပြီးတော့တကယ်ပြည်တာကြတဲ့အင်းသားရဲ့ဓာတ်ကြီးကိုထွက်လိုက်တော့ဒီပုဒ်ကူကိုထွက်လို့ပြီးရင်ဒီလိုပဲတက်ခါတက်ခါကျတော့တိတ်မကြဘူးပြန်လွတ်တတ်တယ်ဆိုရင်အသီးသူတွေကိုကြားပြီးတော့လှုပ်ချတာလည်းဖြစ်နိုင်ပါတယ်။နောက်တစ်ချက်အနေနဲ့စဉ်းစားကြည့်ရင်တော့လေဘာဝကြတာကတော့ဒီလိုမျိုးပြောင်းလဲကာလဆိုတာကသူရတဲ့ပြောင်းသွားပြီးရင်ဒီလိုရတဲ့ကဒီခြေတဲ့အထောက်အကြသေးလို့ခြေနဲ့ဒီမှာရအောင်ပေါ့တူလို့ပေါ်ထားတယ်ပေါ့။နောက်ပြီးတော့အဲတတိယတစ်ချက်လို့ဟိုစဉ်းစားမယ်ဆိုရင်လေဒီလိုခြေနဲ့မှာတော့ကျွန်တော်တို့အမြင်ကပြောရတော့နိုင်ငံရေးပါတဲ့ဟာဒီတွေ့နေတဲ့သူရတွေကသူကဒီပတ်စံရဲ့လုံးရက်လာနေတဲ့မှာဆိုရင်ဒီဓာတ်ပတိအောင်ဆိုရင်ဘူးလို့ပေါ့လေ။ဘာကဘက်မှာတက်ခါရတော့နောက်ရခိုင်ဘက်မှာဖြစ်တာတော့နောက်မနေ့တည်းရပဲဒီရောက်တောင်တကုန်ဘက်မှာဖြစ်တာတော့ဒီလိုသူတွေကကျတော့တစ်ခါနိုင်ငံရေးနောက်ခံနေပြီးတော့ဟိုနောက်ခံဒီပါတယ်လို့လည်းပြင်ပါတယ
်။အခုသတင်းပတ်မှာတော့မဘာတာမဟာနာနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ရဲ့တရင်ရုပ်ရှင်တရုတ်ဆောင်မိုးယူဆန်ရဲ့မွေးနေ့ပွဲမှာသူမကိုလက်ထက်ခွင့်တောင်းခံရတဲ့ဆိုတဲ့တရင်နဲ့သူဖော်ပြထားတဲ့ထူးခြားတရင်ဓာတ်ပုံအကြောင်းစတဲ့အကြောင်းအရာတွေဟာမီဒီယာသမားတွေကြားမှာရေးပန်းစားပြောဆိုနေကြတယ်ဆိုတာကိုသိပြရင်းဒီကုန်းချုပ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတော့ဦးကျော်စင်သားရဲ့မြန်မာအရေးသုံးသပ်ချက်အလှက်ပါဒီတစ်ပတ်မှာတော့ရက်တရစီမံကိန်းအဟံအတန်းများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါပြုပြင်စရာတွေပြင့်နေတဲ့မြန်မာနိုင်ငံမှာအောင်မြင်တဲ့စီမံကိန်းတွေချမှတ်အကောင့်ထဲပေါ်နိုင်ဖို့အတွက်အခြေခံဘာတွေလိုအပ်ပါသလဲ energy အစိုးရရဲ့ကဏ္ဍဦးရက်တရစီမံကိန်းမှာဘလို့အားနည်းချက်တွေအခက်အခဲတွေရှိခဲ့တယ်လဲဆိုတာတံပတ်ဒီပ NGO ကဒေါက်တာခင်ဇော်ဝင်ကျေးဇူးလွှတ်တော်ကိုယ်တိုင်ဟောင်းဒေါက်တင်နှွေဦးတို့နဲ့ဦးကျော်စင်သားတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်ကျွန်တော်ဒီနေ့ဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာလူတွေသိအရေးကြီးပြောနေကြတဲ့ NLD အစိုးရရဲ့ရက်တရစီမံကိန်းဆိုတာနဲ့ပတ်သက်ပါတယ်ဒီစီမံကိန်းကဘယ်လောက်အောင်မြင်တယ်ဘယ်လိုဖြစ်တယ်ဆိုတာကိုအဓိကပြောကြတယ်ကျွန်တော်အဓိကထားစီချင်တာကတော့ဘာကြောင့်မအောင်မြင်ဘူးလဲဒီဟာတွေအောင်မြင်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိနေလဲဘယ်လိုလုပ်ရင်းလဲအောင်မြင်အောင်အဲ့ဒါကိုအဓိကထားပြီးပြောစီချင်ပါတယ်ဆိုတော့ဘာမအောင်မြင်ဘူးအောင်မြင်လဲဆိုတော့အချင်းချင်းပဲသုံးသပ်ကြတာပါခင်ဗျာဆိုတော့ပထမဦးဆုံးဒေါက်တာခင်ဇော်ဝင်းအနေနဲ့အောင်မြင်မအောင်မြင်ဆိုတာနဲ့ပတ်သက်ပြီးအချင်းချင်းသုံးသပ်ပြပါခင်ဗျာ
ကိုအောင်မြင်အောင်ရင်ပြပါမယ်ကိုနံပါတ်၁ကတော့အင်္ဂလန်ကိုလိုအပ်နေတဲ့ဒီငင်းငိုင်းရဲ့လုပ်ငန်းစဉ်ကိုစပစ်တယ်လေဖွဲ့စည်းရေးပြန်ပြန်ပြဖွဲ့တယ်နောက်ပြီးတော့ဟိုရှေ့လာမယ်လာမှာလေဒီစားကိုစတော့မယ်ဆိုဆွေးနွေးပွဲကိုစတယ်ကြောင်းနေတာပေါ့ဗျာနောက်မှနှစ်ကတော့ပါလဲဆိုတော့ဟိုနိုင်ငံတော်တိုင်းနိုင်ငံပေါ့ကောဟိုထိုင်းနိုင်ငံအောင်တွားပြီးတော့ကိုမရှိတဲ့နေရာမှာလူသားတွေကိုအားပေးရပေါ့ဗျာနော်ဒါမျိုးတွေကအောင်မြင်မှလည်းနော်သူ့တော့ပြောမယ်ဆိုလို့ရှိရင်တခြားအရာတွေကအများကြီးရှိသေးတယ်ဟိုငွေငွေနိုင်ငံကစောင့်နေတယ်ပဲဟိုဒီလိုဆက်ကမရသေးဘူးနောက်ပြီးတော့ဟိုရဟန်းကြီးတွေမှာပြောချင်တယ်မရှိမှမှုတွေဖြစ်တယ်အခေါ်ဝါနဲ့ပတ်သက်ပြီးတော့နော်နောက်တစ်ခါကျတော့ဒါတွေကိုဖြစ်ပြီးပြင်းနေတယ်လားဟုတ်တယ်လားနောက်တစ်ခါပါလဲဆိုတော့ဒီရက်ပြာစီမံကိန်းဆိုတော့ဒီရက်ပြောရင်းချက်တွေကတော့ညာပဲပေါ့ဓာတ်တွေကိုဘယ်လောက်ကြီးကဖြည့်ဆည်းပေးနိုင်ပါလဲနော်ရက်ပြာဆိုတာခဏလေးပဲလေဟောကောဒါဆိုဟိုလေချွေးလေးတွေသဘောမျိုးလို့ဖြစ်သွားတာပေါ့ဗျာနောက်ပြည့်ရက်ဆက်ချေးတွေကရက်ပြာရင်းနဲ့ဘလုံးမှလည်းဖြည့်ရှင်းလို့မရပါဘူ
းဟုတ်ကဲ့ဆီမတ်ဒေါ်တင်ရွယ်ဦးရဲ့အမြင်ကိုလည်းပြောစီချင်ပါတယ်ရက်ပြာစီမံကိန်းနဲ့ပတ်သက်ပြီးတော့
အော်တကယ်ကဆရာစီမံကိန်းဆိုတော့ဒီလိုရက်တရားတွေပဲတဖတ်လို့မရအောင်လေရက်တရားဆိုတဲ့အဓိပ္ပာယ်ကိုပဲပြန် define လုပ်ရဖို့ဖြစ်နေကြစီမံကိန်းဆိုတော့ကဒီလိုအခြေခံမူရင်းနဲ့ဘယ်လိုလုပ်ရမလဲဘယ်လိုလုပ်ငန်းဖွဲ့စည်းအခြေခံကဘယ်လိုဖြစ်တယ်တာဝန်ခံတွေကဘယ်လိုယူဆတယ်တိုင်းပြည်စီဝိုင်းပေါ်စီမူဝါဒတွေကဘာလဲပြည်ရေးပြည်ပါပါဝင်ချင်းအခြေခံတွေနိုင်ငံရေးစီဝိုင်းလူမှုရေးနဲ့ပတ်သက်တဲ့စီမံကိန်းတွေကိုပါစီမံကိန်းခေါ်တယ်ဆိုတော့အခုရက်တရားစီမံချက်ဆိုတဲ့စီမံချက်ကဘယ်ဘာမှမူတည်တာလဲဆိုတာလည်းမပါလာဘူး။အဲဘာလေးလုပ်မယ်ဆိုတော့မပါဘူး။ဘယ်လိုလုပ်မယ်ဆိုတော့မပါကြ။ဘယ်သူနဲ့လုပ်မယ်ဆိုတာသူတွေကိုလည်းမသိရအောင်ဖြစ်နေတာ။ဆက်ကောက်ဆိုင်အချက်လက်တွေကလည်းပြည်သူကြာခွေထားရှိရလား။နောက်အချက်တွေလည်းဘယ်လိုဖျက်ရစိတ်ကြမှာလဲဒီရက်တွေကဒီလိုဖြစ်နိုင်တဲ့ကိစ္စတွေဖြစ်တွေ့ရပါတယ်။အဲ့တော့ဖြစ်နိုင်တဲ့ကိစ္စတွေကိုပဲယာယီရေးဆွဲလို့တော့မရတဲ့ကိစ္စဖြစ်ပါတယ်။အဲ့တော့ယာယီတောင်မှလုပ်လို့မရတဲ့ဟုတ်ကောဘယ်လိုစီစဉ်ကြေးလို့ခေါ်လို့ရပဲဒါတနည်းအားဖြင့်အကောင်းဆုံးစီစဉ်ကြေးလို့ဘယ်လိုခေါ်လို့ရမလဲဒါပေမဲ့ဒီလိုအချိန်တိုက်ပဲလုပ်လို့လည်းမရပါဘူးစီစဉ်ကြေးဆိုတာက
ဟုတ်ကဲ့
တကယ်လက်တွေ့ချက်တော့တိုးတက်လားဆိုတော့ကြည့်ရတာဖြစ်တဲ့ကြောင့်ဒီရက်တရစီစဉ်ကြေးဆိုအတိတ်တွေကဒီဖိုင်လို့ကလွဲနေပါလေ
ဟုတ်ကဲ့ချိုးကတော့သာမန်လူတွေအမြင်ပြောကြတယ်ဥပမာဖြင့်နိုင်ငံရေးအကြီးအကဲတွေလွှတ်တာအောင်မြင်တယ်အဲ့လိုမျိုးတွေပြောကြတယ်ဒါပေမဲ့ကျွန်တော်တို့သတင်းသမားတွေနဲ့တိုက်ရိုက်ပတ်သက်တဲ့ပြန်ကြားရေးပြောမယ်ဆိုရင်နောက်ဆုတ်သွားတာတွေ Twilight Overbomb လို့ဟာမျိုးပြောခွင့်မရှိဘူးတခါ7 Day သတင်းစာမှာဟိုဦးရွှေမန်းပြောတာပေါ်ပြတာကိုရေးကြီးခွင့်ရဲ့လုတ်တဲ့ကိစ္စလားသတင်းလွှတ်ခွင့်ကိုအများကြီးတိုက်ခိုက်တဲ့ကိစ္စတွေလို့ယူဆပါတယ်ဆိုတော့ဘာဖြစ်လို့ဟုတ်ကဲ့ဒီလိုစီမံကိန်းတွေမအောင်မြင်တာစီမံကိန်းချမှတ်တာကိုနိုင်ကမမှန်တဲ့အပြင်ဘယ်လိုအတားအဆီးတွေရှိနေသလဲဆိုတာဒေါက်တာခင်ဇော်ဝင်းသုံးသပ်ပြပါဦးခင်ဗျာ
။ရမတိကောကိုကျော်စံလာရေဟိုပြည်ပြည်မြန်မြန်လူထုနဲ့ပေါ့ဗျာလူထုကိုယ်စားလှယ်တွေနဲ့တခြားပါတီနဲ့ပြိုင်နေမှုလိုတယ်နော်။ဟိုငါတူးနဲ့ငါတစ်ဖက်နဲ့လုပ်လို့ရတယ်လို့ပုံစံမျိုးနဲ့မဖြစ်ဘူးဒီမှာဒီဟာ။အဲ့ဒါကိုကျွန်တော်အင်မတန်ကိုသိနေပါတယ်နော်။ပါတီတစ်ခုကိုဥဆောင်ရတာတမျိုးလေးဗျာအခုအဆောဖြစ်သွားပြီဆိုတဲ့ခါကျတော့အိုးငါတယောက်သေးပဲဒီဥဆောင်ရတာငါလုပ်ရရတယ်ဆက်ဆိုရယ်စန္ဒမျိုးနဲ့မဖြစ်နိုင်ဘူးဖြစ်ခဲ့တဲ့လူတွေနဲ့တခြားကောင်းဆောင်တွေနဲ့တိုင်းကကောင်းဆောင်တွေပါတီကောင်းဆောင်တွေဆိုရတယ်တန်ရင်ပြည့်တဲ့ဖို့လိုတယ်အဲ့ဒါကကျွန်တော်ကတော့ဒီဟင်းမှုတရားချန်နေလို့ကျွန်တော်မြင်ပါတယ်အောက်ကနေဘယ်လိုကြားချင်ရှိနေလို့ရှိရင်ကျွန်တော်ကတော့ဒီလိုကိစ္စရရရဒီရရရလေဗျာဟုတ်လားအိုးအစိုးရရဲ့ဆက်ပိုင်းကြောင့်ပါလို့ပြောလို့ပါလေ။ဒါပေမဲ့ကိုခဏကြီးကမပြောင်းသေးဘူး။ဟုတ်နော်ဆရာကတော့ဒီမှာဆက်လုပ်နေတယ်ကျွန်တော်။နောက်လာမယ့်9နှစ်ကျော်ကနေလေးရင်းလေးဆက်ဆောင်နေ။သူ့ချောက်ကမှုနဲ့ကိုကရိတ်ခံပြီးပြီ
ောက်ဆင် okay ပြီပေါ့ဒုတိယကျင်းပတ်ကတည်းကလုပ်ကြမလို့တကယ်ကအေးဆုံးနိုင်တဲ့ delivery လုပ်ပေးနိုင်တဲ့ pizza တစ်ခုကိုကဆိုင်ဆိုင်ကပြဖို့ဆိုပါခဲ့
ဆင်မတော်တင်နေခင်ဗျာအခုသောသောဒေါက်တာခင်ဇော်ဝင်းပြောတဲ့အထက်မှာလည်းပါသွားတယ်ဘျူရိုကရေစီကခိုင်ခိုင်မာမာသွတ်သွတ်လဲလဲအရေးချင်းရှိအောင်မလုပ်နိုင်သေးဘူးဆိုတာလည်းပဲအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့ထိရောက်တဲ့အရေးချင်းရှိရဲ့အုပ်ချုပ်ရေးရန်တရားဖြစ်လာအောင်ပြုပြင်တဲ့ကိစ္စကိုဆရာမဘယ်လိုမြင်ပါသလဲဘယ်အခြေအနေရောက်နေလို့ထင်ပါလဲခုအုပ်ချုပ်ရန်
တရားကြီးရင်လို့ဆိုတော့ကျွန်တော်လည်းအခါမှန်ဒီလွတ်တော်ရဲ့မှာလည်းပြောရည်ဘူးပါတယ်စားလဲလေးရေးကြတော့ပြောဘူးပါတယ်အဲ့တော့ဒီအုပ်ချုပ်ရန်တရားကအကုန်လုံး restructure ကြီးပြန်လုပ်ရမယ်သဘောဖြစ်ပါတယ်အဲ့ဒီအုပ်ချုပ်ရေးရဲလို့ဖွဲဆိုရဟာ capacity ရှိရဲလို့တော့မှာအခြေခံကဘာလဲဘာဖြစ်လို့ဒီလိုလုပ်မလဲဆိုတာကိုစဉ်းစားတဲ့အခါမှာဒီလိုကြောက်ောက်တွေလျှောက်လို့မရပါဘူးအဲ့တော့ဘာဖြစ် state capability ရှိရမယ်နိုင်ငံတော်လုံထန်လုံဆောင်နိုင်စွမ်းရှိရလို့ဖြစ်ရမှာပါနိုင်ငံတော်ဥဆောင်ဥရပြုတွေပြည့်ရလူတွေကအစိုးရအဖွဲ့ဝင်တန်းတွေအကုန်လုံးကပြီးမြောက်အောင်ဘယ်အတိုင်းလာရှိဆောင်ရမယ်ဆိုတော့ policy guideline တွေရှိဖို့လိုရတယ်အပြုတော့လေ responsiveness ချာမှာပါဘလောက်တော့တုတ်ပြန်နိုင်စွမ်းရှိလဲပြည်သူတွေရတဲ့ရတဲ့အခွင့်အရေးတွေဘလို့သိသိကာကွယ်နိုင်စွမ်းရှိတယ်လဲဆိုတဲ့အချက်တွေခြေကားမှာပါနောက် accountability ရှိလားတာဝန်ခံနိုင်စွမ်းမှုဘလောက်ရှိတယ်လဲဆိုတဲ့အချက်တွေ public institution တွေအစအဖွဲ့ကြီးရဘလောက်တာဝန်ခံနိုင်မှုရှိတယ်ရှိတယ်လဲနောက်တစ်ခါဒီ civil society တွေအများပြည်သူတွေနဲ့ပုဂ္ဂလိကခန္ဓာတွေကလည်းဘလောက်စောင့်ကြည့်နိုင်စွမ်းစစ်ဆေးတွေစောင့်ဆိုင်လဲဆိုတဲ့ဒီခေါင်းဆောင်တွေကို democracy media ရောက်လေတဲ့အခြေကိစ္စတွေပါပါပါတယ်ဒီလောက်အရေးကြီးတဲ့ဒီဒီပရိုဂရက်ဆီရန်ရည်ကြီးကိုအချိန်ကာလသတ်မှတ်ပြီးလုပ်မှရမှာပါအစအဆုံးပြန်ပြန်ရမယ်ဆိုတော့ရှိပါ
ဟုတ်ကဲ့ဆိုတော့အဲ့လိုမပြင်းထိုင်တဲ့အခြေအနေဒါအဟန့်အတားတွေကဘာတွေရှိနေလဲဆရာမကြီးရော
ကျတော့ကျွန်မ capacity ပြဿနာဖြစ်တယ်လို့ဒီဆောက်ပါဒါကြောင့်မလို့အခုလုံးလုံးနဲ့လုပ်နေကြည့်လိုက်ရင်ကြားကောက်လောက်ကြာရေးတွေ့နေရတာဖြစ်တဲ့ကြောင့် capacity ပြဿနာလို့ဆင်ပါတယ်
တချို့နိုင်ငံရေးအဖြစ် political post မဟုတ်ပေမဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးတော့နိုင်ငံရေးနဲ့ပတ်သက်ပြီးတော့ရာထူးပေးရတာတွေများရှိနေလို့လားအဲ့ဒါကိုလည်းနည်းစွန်းသပ်ပြပါအောင်ခင
်ဗျာ။ကြည့်ကြည့်ကြာဒီ bureaucracy ရန်ရည်ဆိုတာကနိုင်ငံရေး post မဟုတ်ဘူး။ federal နားလည်တဲ့လူတွေတိကျ train လုပ်ထားတဲ့လူတွေကနေပြီးတော့တွေ့ကြုံရှိတဲ့နောက်လုံခြုံရေးရုပ်ရှင်တွေလောက်မှာကိစ္စဖြစ်နေတယ်။နောက်ပြီးတော့ဒီအစိုးရအဖွဲ့အဖွဲ့တွေကလည်းနိုင်ငံရေးသမားတွေအစောနောက်အထူးသဖြင့်အမတ်တွေကိုမခံဘူးဆိုပြီးတော့တကယ်ကြာထည့်ခံခဲ့တယ်အဲ့ဒါက 40% ကိုပဲ energy ကြီးကိုထားမယ်ဆိုတော့ 40% မကဘူးအဲ့ဒါထားခဲ့တာနောက်တစ်ခုပြည်ထောင်စုပါတီကတော့ဒီဟိုပုဂ္ဂိုလ်ကြီးရခင်နေပြီချက်ခတ်တာပေါ့နော်တိုင်းရင်းသားဝန်ကြီးဆိုလဲပုဂ္ဂိုလ်ကြီးကထည့်ခတ်ထားတယ်တွေ့ရပါတယ်ဘယ်အများကြီးရတယ်ခိုင်နေချမ်းတွေကိုတော့ထည့်ခတ်ထားတာမတွေ့ရပါဘူးအဲ့တော့အဓိကကတော့ capacity ရှိတဲ့လူတွေဒီ accountable ရတဲ့လူတွေတဲ့လုပ်ဖို့အရေးကြီးတယ်လို့ဖြစ်ပါတယ
်ဟုတ်ကဲ့ဆရာမနိုင်ငံရေးကောင်းဆောင်ကနိုင်ငံရေးအဖြစ်ဆုံးဖြတ်ပေမဲ့အဲ့ဒါကိုလက်တွေ့အကောင့်ထော်ဖော်မဲ့ဘျူရိုကရေစီကြတော့ဒါဥချုပ်ရေးနဲ့ပတ်သက်တဲ့ဥချုပ်ရေးစီမံခန့်ခွဲမှုတွေနဲ့ပတ်သက်လာပြီးဖြစ်ပါတယ်။အဲ့ဒီဟာရဲ့ efficiency သူရဲ့စွမ်းရည်ထမြတ်မှုတိတိယောက်လုံနိုင်စွမ်းကိုဘယ်လိုမြင်ပါလဲ။ဒေါက်တာခင်ဇော်ဝင်းသုံးသပ်ပြပါဦးခင်ဗျာ။အ
ဲ့ဒါကတော့ပြောချင်ပြီးတဲ့ဟိုငါးနိဒာကာလစတန်းကပေါ့လေ။ဥဒိစင်ဖြစ်မှာအဲ့ဒီကိစ္စကလုံးလုံးကြံခဲ့တယ်။ဘယ်နည်းကမှတို့နဲ့ကြောင်းတာမရှိကြဘူးတို့ခဲ့ရဘူးနော်အင်္ဂလိပ်ပြောမယ်ဆိုရင်တော့ civil administration and reform ပေါ့အတိအကျပြောမယ်ဆိုရင် trade off ပေါ့ဗျာဘာပဲလုပ်လို့မြင်းနယ်ဆင့်မြင်းနယ်ဆင့်အောက်ကဆင့်နေမှာဖြစ်နေရှင် trade off မပြောင်းပြွေဘာမှပြောင်းမှာမဟုတ်ဘူးတို့ချက်ခုမှလည်းပြောမယ်ဦးကျင်းစင်ရဲ့ပြင်ပြောင်းလဲမှုပြီးတော်တော်များများအထက်ကလေချပေးခဲ့ပါလေအဲ့ဒီအောက်ခြေဆင့်မြင်းနယ်ဆင့်မှာတွားပြီးတော့သူတန့်ကုန်တာပဲအိုးဝင်ထလာအပြီးပြီးမှာတော့ချုံရေးရန်ရည်ရှိတယ်ကျမ်းမာရေးဆိုတော့ရှိရပဲပေါ့ဗျာနော်ပြက်စင်မှာလည်းရှိရပဲပေါ့နော်ဒီဆုံမှုမှာလည်းရှိရပေါ့လမ်းမဆက်တွေမှာရှိရပဲပေါ့ဒါတွေကပြောင်းလဲမှုမရှိသေးဘူးနော်အထက်ကနေလေးဒီမှာနေပြီးတော့ပေါ့ဖြစ်မယ်ဒီကဖြစ်မယ် on လို့မဖြစ်ဘူးဗျာဒီအောက်ခြေရန်တရားကိုအပြင်းနဲ့တွေကတော့ဒီတိုင်းနဲ့တန်းတန်းနဲ့မျောနေအောင်ပါလေဒီလူကောင်းကိုတခြားလောက်ရမယ်အရင်ကလူတွေကပြမယ်ဆိုလို့ရှိရင်တော့အပေါ်ရန်ကြောင်းလေးနဲ့လုတ်သွားတာပဲကိုကိုလို့ကနားရပြီဆိုပြီးသွားတာပဲပေါ့ဗျာအဲ့လိုပဲကျွန်တော်တကယ်ပြောရတာပါလေ
သူခင်ဗျာဘယ်စောစောပြောတဲ့အထက်မှာဒါဒင်းညာရေးကိစ္စကိုမလုပ်မယ်ပါ냐ဆိုတာကောင်းတယ်ပြောတော့အဲ့ဒီကိစ္စမှာလည်းအဟံတားတွေရှိနေတယ်တချို့ကထောက်ပြကြပါတယ်အထူးသဖြင့်စစ်တပ်ရဲ့အမည်မကြီးတဲ့လူတွေနဲ့ခေါ်တော့မဆွေးနွေးဘူးအဖွဲ့တွေနဲ့ပေါ့လေအဲ့ဒီသဘောမျိုးလေးရှိနေတော့အဲ့ဒီအခက်အခဲကဘယ်လိုကျော်လွှားနိုင်မယ်မြင်ပါလေအဲ့ဒါရောဖြစ်နိုင်ပါရဲ့လားအ
ဲ့ဒါပါဗျာကျွန်တော်ကအင်တာဗျူးဖြစ်နေတဲ့ကိစ္စတစ်ခုပါနော်လုပ်မယ်ဆိုတော့အချင်းကရှိသေးတယ်ဒီကမှာစစ်တပ်ကလည်းပါနေတာပဲပေါ့ဆိုတော့ခုနကလည်းနိုင်ငံဖွဲ့ဒီကုလုံးပါလာနေအောင်အဒီဂျီတွေကိုနီးနီးညွန့်နဲ့ပြပါလာအောင်ဖြစ်ရတယ်။နံပါတ်နှစ်ကဒီနိုင်ငံရေးပါတီတွေအခုကပြောမယ်ဆိုရင်ဟိုရွေးကောက်ပွဲနိုင်တဲ့နိုင်ငံရေးပါတီတွေမှာစ က်ပြောချင်းရရမယ်တဲ့ကျန်တဲ့လူတွေကမချင်းနေရဘူးတဲ့ဆိုတဲ့ခါကျဟိုတလောကဟိုချင်းပြည်နယ်ကပါတီရဲ့ပြောကြတယ်ချင်းပြည်နယ်မှာဆိုလို့ရှိရင် KNL ကအကုန်လုံးပြတ်တော့နိုင်သွားတယ်ချင်းပါတီကတနေရာမှာမရဘူးတနေရာကနေရတယ်ဆိုတော့ချင်းပါတီကမပါတော့ဘူးလားနော်နောက်တစ်ခုအရေးကြီးတာပါလဲဆိုတော့ဒီရက်သက်လူကော်ဖီကိုခေါ်တဲ့ Civil Society ဖွဲ့တွေကနေရာမရဘူးနော်ဆိုတဲ့ခါကျဒီလိုစနေရလေးတွေမှာလူနည်းနည်းနဲ့ကွက်လို့မယ်ဆိုလို့ရှိရင်စိတ်ထိတ်တယ်မရှိဘူး။အဲ့ကြောင့်ကျွန်တော်ကစီစီကတိုင်းပြည်မှာအတိုင်းတစ်ခုနော်အားလုံးပါဝင်လာတဲ့အခြေအနေကိုကျိုးပန်းမှာနော်။ငါတယောက်ခင်းနေငါလည်းမျိုးချွန်ပြီးမှညီချင်းမယ်ဆိုတဲ့အချိန်မျိုးကဒီမှာမဖြစ်နိုင်ဘူး
။ကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့အစိုးရကခေါင်းဆောင်တွေကပြင်ကျင်ပေမဲ့ society ကလူမှုအဖွဲ့အစည်းကလိုက်မလာတာတို့လူဆိုင်ဆိုင်ကဥပါဖြင့်ဘာသာရေးနဲ့ပတ်သက်ပြီးတော့ဆုံးရောက်လာတာမျိုးတွေကဘယ်လိုပုံစံမျိုးနဲ့တားဆီးထိုင်မယ်ထင်ပါလဲစီမံကိန်းချလို့ရမယ်ကိစ္စလို့ထင်ပါလား
ဟာခစ်ကပြောင်းသွားပြီလေကျေကျေကမာရေဟုတ်မလားပြီးခဲ့တဲ့250ရာတော့ထားလိုက်ပါတော့အခုကဒီမိုကရေစီခစ်ဖြစ်သွားပြီဆိုဒီမိုကရေစီဆိုကကိုယ်တင်မြှောက်ထားတဲ့လူစုပဲလေလူစုကိုကစီးရုံးနိုင်ရမယ်လူစုကိုကိုယ်နေနဲ့ကပညာပေးနိုင်ရမယ်လူစုကိုကဥဆောင်နိုင်ရမယ်အဲ့ဒါကိုကျွန်တော်ကမမြင်သေးဘူးနော်ပါပိုင်းရဆိုတော့ရှိရတာပဲဖြစ်အဖြစ်ဆက်ဆံမှာရှိရတယ်ဟုတ်ရင်ဥမှုဖြစ်မှာရှိရတယ်ဒီလူတွေကိုကဲဒီညာမှားနေတယ်ဒီဘက်ပြင်ထားတယ်နော်ဒီဘက်ကနေပြီးတော့မှားနေလမ်းကိုလာပါဆိုတော့ကိုကလောက်ရမယ်ဘာမှမလုပ်ဘဲနဲ့လှုပ်ပိတ်ပြီးတော့ကိုမထိုင်နေလို့မရဘူးလေဗျာဟုတ်တယ်မလားတန်ကဘာသာရေးရောနော်ဒီတိုင်းဘာရေးရောညဉ့်ညံရေးပြဿနာအကုန်ပါနေတယ်အဲ့ဒါကလည်းဒီလူတွေကိုတွားရမယ်
ဥကြောဇင်သားရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့တပတ်အတွင်းအားကစားသတင်းကိုထုတ်လွှင့်ပေးပါမယ်ကိုရင်တိုင်းစူးစီးတင်ပြထားပါတယ်ရှင
်ပြည်သူနိုင်ငံမှာကျင်းပတဲ့ Euro 2016ဥရောပဖလားဘောလုံးပွဲကတော့ပြီးသွားပါပြီပြိုင်ပွဲမစခင်ကဘိုဆွဲမယ်လို့ထိတ်ကနေတစ်ပေးခံထားတဲ့နာမည်ကြီးအသင်းတွေကိုကြော်ဖြတ်ပြီးတော့ပေါ်တူဂီအသင်းကဘိုဆွဲသွားပါတယ်Paris Match Laila Seyani ကကစားခဲ့တဲ့နောက်ဆုံး final မှာတော့ပြင်သစ်နဲ့ပေါ်တူဂီတို့ဘောလုခဲ့ကြတာပါ။အရှင်ပြင်သစ်ကတော့ပွဲစားတာနဲ့ဂိုးရဖို့အတွက်ရဲရဲတင်းတင်းနဲ့တိုက်စစ်ဖွင့်ကစားခဲ့ပြီးတော့ပေါ်တူဂီဘက်ကိုဖိအားပေးခဲ့ပါတယ်။ဒါပေမဲ့ပွဲစားပြီးတိတ်မကြခင်မှာပဲပေါ်တူဂီဘက်ကစီရိုနယ်လ်ဒိုဒူးဒန်ရရသွားတာကြောင့်22မိနစ်မှာလူစားလဲခဲ့ရပါတယ်။နှစ်သင်းလုံးဂိုးသွင်းခွင့်နေရခဲ့ပြီးမဲ့မိနစ်90အထိဂိုးမသွင်းနိုင်လို့အချိန်ပိုကစားခဲ့ရပါတယ်။အချိန်ပိုဒုတိယပိုင်း109မိနစ်အရောက်မှာတော့ပေါ်တူဂီအသင်းကအီဒါကပယ်နယ်တီအေရီယာထိတ်ကနေကန်သွင်းခဲ့လို့ပေါ်တူဂီကပြင်သစ်ကိုတကိုးကိုမရှိနဲ့နိုင်ပြီးတော့ယူရို2016ရဲ့ချန်ပီယံဖြစ်သွားပါတယ်။ဒါဟာပေါ်တူဂီအတွက်တော့ဥရောပဖလားကိုပထမဆုံးအကြိမ်ဘိုးဆွဲတာဖြစ်သလိုနိုင်ငံတကာပြိုင်ပွဲမှာလည်းပထမဆုံးအကြိမ်ချန်ပီယံဖြစ်မှုတာလည်းဖြစ်ပါတယ်ဗျာ
။ Nous joue Portugal c'est de mia part
ပေါ်တူဂီနီးပြ Fernando Santos ကတော့ပေါ်တူဂီအသင်းချန်ပီယံဖြစ်တာဟာအသင်းလိုက်စူးစီးမှုအားကောင်းလို့ဖြစ်တယ်လို့ပြောလိုက်ပါတယ်။ရင်းစနီးပြ Deschamps ကတော့ချန်ပီယံမဖြစ်တဲ့အတွက်အရန်ကိုစိတ်ပြတ်မိတယ်လို့ပြောပါတယ်
။ De perdre cette finale comme ça
ဟုတ်ပါတယ်ဒီပွဲရှုံးလိုက်တဲ့အတွက်အရန်ကိုစိတ်ပြတ်မိပါတယ်ဖိုင်နယ်မှာအခုလိုရှုံးရတာတော့ကိုစိုးပါတယ်ဒါပေမဲ့ဒါကိုလက်ခံရမှာပါပေါ်တူဂီအသင်းအတွက်ဂုဏ်ယူပါတယ်သူတို့ကချန်ပီယံအသစ်ပါကျွန်တော်အခွင့်အရေးတွေရခဲ့ပါတယ်ပွဲပြီးကနေမှဂျီနီယက်ကန်တာတိုင်ထိသွားတယ်ကျွန်တော်အဆုံးသတ်မသေးကြဘူးပြီးတော့ခေါင်းအေးအေးမကစားနိုင်ပဲနဲ့ကစားသမားတွေကလည်းပွဲပန်းနေပါတယ်အားလုံးကတော့အဆန်းငုတ်ကစားခဲ့တာပါပဲဒီအတွက်ဘယ်သူမှအပြစ်ပြောစရာမရှိပါဘူး
ဒီ Ronaldo ဟာဒီ2016ခုနှစ်မှာဥရောပဖလားရော Champions League ဖလားနှစ်ခုလုံးမှာပူဆွဲသွားတဲ့အတွက် FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုရဖို့လဲအလားအလာကောင်းသွားပြီလို့ဆိုရမှာဖြစ်ပါတယ်ဗျာ Manchester City နီးပါးတစ်ပက် Guardiola ကသူ့အနေနဲ့ကြုံလာရမယ့်စိန်ခေါ်မှုတွေနဲ့ PR တွေကိုရင်ဆိုင်မှုပြင်ထားပြီးတော့ Premier League မှာရှင်သန်အောင်ပွဲခံနိုင်မှာဖြစ်တယ်လို့ပြောလိုက်ပါတယ
် That's why I'm here to prove
ကျွန်တော်အနေနဲ့ Premier League မှာလည်းလုံနိုင်တယ်ဆိုတော့ကိုပြဖို့ Man City ကိုလာတာပါ Barcelona မှာတော့ကျွန်တော်မှာအားလုံးရှိခဲ့တယ်ဘောလုံးတက်တဲ့တစ်ချောက်အတွင်းအကောင်းဆုံးဘောလုံးသမားလည်းရှိခဲ့တယ်အသင်းကလည်းတစုတစည်းတယ်ကစားသမားအများစုကအကယ်ဒမီကလာတာတွေဖြစ်လို့ကျွန်တော်သိပါတယ် Bayern မှာလည်းအတွေ့အကြုံတွေအများကြီးရခဲ့ပါတယ်ကျွန်တော်ရဲ့နီးပြတက်တန်းမှာဒါကနောက်ထပ်စိန်ခေါ်မှုပ
ါ Guardiola က Man City နီးပြဖြစ်လာတဲ့ချိန်ထဲမှာပဲ Man U ကလည်း Mourinho ကိုခေါ်လိုက်တဲ့အတွက်သူတို့နှစ်ယောက်တစ်ခါထိတ်တိုက်တွေ့ကြအောင်မှာဖြစ်ပြီးတော့မော်ရီညိုဟာထိတ်တန်းနီးပြတယောက်ဖြစ်ပြီးသူ့ကိုလည်းပူကောင်းလာစေတယ်လို့ဂေါ်ဒီယိုလာကတော့ပြောလိုက်ပါတယ်
မန်ချက်စတာယူနိုက်တက်ကခုနှစ်မှာတတိယမြောက်ခေါ်လိုက်တဲ့အမေနီးယားကွန်းလယ်တိုက်စစ်မှုမဲဟီတယန်ကတော့မန်ယူသင်းမှာကစားမှာကိုစိတ်လှုပ်ရှားမိတယ်လို့ပြောလိုက်ပါတယ
် Thank you very much I'm very excited It's a big opportunity
ကျွန်တော်အရင်စိတ်လှုပ်ရှားပါတယ်မန်ယူအတွက်ကစားဖို့ကျွန်တော်အတွက်မဟာခွင့်ရေးပါစင်ခေါ်မှုအသစ်ပါကျွန်တော်အနေနဲ့အကောင်းဆုံးကြိုးစားသွားမှာပ
ါဒါပြင်မဲဟီတယန်ဟာမန်ယူအတွက်အဓိကကစားသမားဖြစ်တယ်လို့မန်ယူနီးပြမော်ရီညိုကပြောပါတယ်
Miki is a fantastic player.
Maki Tayan ha yan kaung ma de. Ari de chon chai da de ku ga tu ha she dan tai sin mu mho ko go ri a mya ji twin ge le so raw. Nyin lu ma ya ba. She dan tai sin mu mho de tu dwa ka raw tu twin ne go ga mya ba de. Pi lo go twin kwen phan di pi da go ji yin le shin ma de. Ba chaung le so raw tu ye phan di mu a myin rue ne a tin lai ka za bon go shin shin le le myin nai ma de.
Maitayan ha Armenia twa 59 bwe ka za pi lo 19 go twin tha ba de khmya.တင်နစ်ပြိုင်ပွဲတွေဘက်ကိုကြည့်ရင်တော့ Wimbledon တင်နစ်ပြိုင်ပွဲရဲ့နောက်ဆုံး final တွေကိုပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနေ့မှာကစားခဲ့ကြပါတယ်။စနေနေ့ကကစားတဲ့အမျိုးသမီးတူချင်း final မှာ American ကကမ္ဘာနံပါတ်1 Serena Williams နဲ့အခုနေ့ Australian Open Champion Angelique Kerber တို့ပေါ်လူခဲ့ကြတာပါ။ပထမပွဲမှာနှစ်ယောက်စုအကျိတ်နဲ့ကစားပြီးတော့ Serena ကခွန်ကားနဲ့နိုင်ပါတယ်။ဒုတိယပွဲမှာလည်းအစောပိုင်းမှာအပြန်အလှန်ကစားနေပြီးတော့မှနောက်ပိုင်းမှာကာဘာဘက်ကအမားတွေများလာပြီးတော့ဆရီနာက6-3နဲ့နိုင်ပြီးနောက်ဆုံးမှာ9-6-3နဲ့မပွဲပြတ်နိုင်ပြီးတော့ Wimbledon Champions League ကို5ချိန်လိုဆွဲသွားပါတယ်ဆရီနာဟာဒီပွဲနိုင်လိုက်တဲ့အတွက်အချိန်က Grand Slam Super League ကို22ချိန်နဲ့ Open Era ကာလမှာအများဆုံးရထားတဲ့ Germany က Steffi Graf တင်ထားတဲ့အများဆန်ချိန်နဲ့ညီသွားခဲ့ပါပါခင်ဗျာ Wimbledon Tennis ပြိုင်ပွဲရဲ့အမျိုးသားတူချင်း Final ကိုတော့အနည်းငယ်လေးကကစားခဲ့ပြီးတော့ Britain က Andy Murray နဲ့ကနေဒါက Milos Raonic တို့ကစားခဲ့ကြတာပါပထမပွဲမှာ Andy Murray က 6-4 နဲ့နိုင်ပါတယ်ဒုတိယပွဲနဲ့တတိယပွဲတွေမှာလည်း Andy Murray က tie break အထိကစားပြီးတော့ 9-6-9-6 နဲ့3ပွဲပြတ်နိုင်ပြီးတော့ champion ဖြစ်သွားခဲ့ပါတယ်ဒါဟာ Andy Murray အတွက်တော့ Wimbledon Super League ကိုဒုတိယအချိန်ရတာဖြစ်ပြီး Grand Slam Final ကိုတော့တတိယအချိန်မြောက်ရတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းအလွယ်တကူဝင်ရောက်ဖတ်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ကျွန်တော်တို့ဒီကြာသာပတင်းနဲ့မနဲ့ထုတ်လွှင့်မဲ့ radio အစီအစဉ်ကိုတော့ line meter 30 40 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေလူမှုအခွင့်အရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနိုင်ငံရေးခေါင်းဆောင်တွေကိုသမ္မတဘရက်အိုဘားမားကဒီကနေ့အင်ပီရိုမှာတွေ့ဆုံပြီးလူမှုဝန်ပိုင်းတွေကြားယုံကြည်မှုပြန်တည်ဆောက်ဖို့နည်းလမ်းတွေကိုဆွေးနွေးကြဖို့ရှိပါတယ်။လူမှုဝန်ပိုင်းတွေနဲ့သူတို့ကိုကောက်ွယ်ပေးဖို့တာဝန်ယူထားကြတဲ့ရဲတပ်ဖွဲ့ဝင်တွေကြားတင်းမာမှုတွေရှိနေချိန်မှာပဲအခုလိုတွေ့ဆုံဆွေးနွေးနည်းလမ်းရှာကြမှာပါ။တောင်တရုတ်ပင်လယ်ကုလုံးဒီဘောက်ကိုပိုင်ဆိုင်တဲ့လူတရုတ်နိုင်ငံကပြောထားတဲ့ပေါ်ဥပဒေကြောင်းအရခိုင်လုံမှုမရှိဘူးဆိုပြီးအနုညာတာခွန်ယုံကအင်္ဂါနေ့မှာဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်တို့တွဲဆုံဆွေးနွေးဖို့အစပြောလာကြပါပြီ။ဒီလိုတွဲဆုံဆွေးနွေးခြင်းအပြင်လက်နက်ကင်ပြည်ပခါဖြစ်မဲ့အလားအလာရော့သွားနေတာကြောင့်နိုင်ငံရေးအရအများကလက်ခံနိုင်ပါတယ်။ဒီဆုံးဖြတ်ချက်ကိုဖိလစ်ပိုင်အစိုးရကကြိုဆိုပေမဲ့တရုတ်ဘက်ကတော့လက်မခံကြောင်းချက်ချင်းပဲတုံ့ပြန်ပြောဆိုပါတယ်။ဒီတောင်တရုတ်ပင်လယ်ရေးကိစ္စနဲ့ပတ်သက်တဲ့အနုညာတာခုံရုံးရဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံကမှတ်သားထားတဲ့ကြောင်းအဲ့ဒီဆုံးဖြတ်ချက်ရဲ့အကျိုးသက်ရောက်မှုနဲ့ဒေတာတွေနဲ့ပြင်ပကိုရိုက်ခတ်လာနိုင်မဲ့ကိရက်ကိုမြန်မာနိုင်ငံကစောင့်ကြည့်လည်လာနေတယ်လို့မြန်မာနိုင်ငံကြားရေးဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာတောင်တရုတ်ပင်လယ်တွင်နေပြည်တော်ဆိုင်တယ်လို့ကြေညာထားတဲ့နိုင်ငံတွေထဲမှာမပါပေမဲ့တောင်တရုတ်ပင်လယ်တွင်ဖြစ်ပေါ်တိုးတက်မှုတွေကိုအလေးနဲ့ထားတယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ခရစ်စတီခင်နေဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာဆီယယ်နဲ့အတူဒီကနေ့မနေ့ပိုင်းကမြန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ဆုံဆွေးနွေးပြီးအမေရိကန်နဲ့မြန်ကုန်တိုင်းဒေသကြီးအစိုးရကြားဆက်ဆံရေးပူးပြီးမြင့်တဲ့တိုင်မဲ့လမ်းတွေကိုဆွေးနွေးကြတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအတံလင်းလုံခြုံရေးအုပ်ချုပ်ရေးမှူးများအဖွဲ့ BBG ဥက္ကဋ္ဌ NBC Universal ရုပ်သံဌာနရဲ့အမှုဆောင်ရရှိသူဖြစ်သူ Jeff Shell ဟာဒီသတင်းပေါ်တင်လုပ်ငန်းကိစ္စနဲ့မော်စကိုသွားတာမှာရုရှားနိုင်ငံကပြည်ဝင်ခွင့်မပြုတဲ့အပြင်နိုင်ငံတော်ကြားထိန်းသိမ်းထားခဲ့ပါတယ်ခင်ဗျာ
။သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှူးကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီသုံးဖြစ်ပါတယ်။ VOA American အတံညဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှာဖောင်းပါ
This program has come to you from the Voice of America, Washington.